Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေပြီးတော့2022ခုနှစ်အောက်တိုဘာ2ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလို့မီတာ31 32 51နဲ့လိုင်းလက်မီတာ190လို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမှုကတော့ကျွန်တော်ရန်နိုင်ပ
ါဒီရန်ကင်းကြပါစေခင်ဗျာဒီနေ့ညသတင်းတွေထဲမှာအာဆီယံအထူးတနမန်မြန်မာနိုင်ငံလာတဲ့အခါဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရနိုင်ခြင်းမရှိဘူးဆိုတဲ့သတင်းနဲ့အတူစက်တင်ဘာလ29ရက်နေ့အထိဆိုရင်စစ်တပ်သတင်းဘေးလို့ဆွဆွဲပြီးအသက်ခံရသူ400ကျော်ရှိပြီလို့စစ်ကောင်စီကထုတ်ပြန်တာအာဏာသိမ်းပြီးနောက်ပိုင်းအိုးရင်စွန့်ထွက်ပြေးရသူ2,400အထိရှိပြီဆိုတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဒီကနေ့မနက်ပိုင်းက KIA နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။ဒီကြောင့်ကိုဆွေးနွေးတိုက်တယ်လို့တဘောရတယ်။အံသားပဲနေစစ်ကြောက်နေတော့တော့ဖြစ်ခဲ့ကြမှာစစ်ကြောက်ရင်ပြည်သူ့ရဲ့ပေါင်းမှုတွေ
ဖားကန့်မြို့နယ်အတွင်းမှာရှိတဲ့ဒေသခံရွာသားတွေပြောသွားတာဖြစ်ပါတယ်။ဒီကြောင့်ကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြန်ထိုင်းနိုင်ငံမှာမိုးများပြီးတော့ရေကြီးလာကြောင်းအင်ဂျီသိမ်းတဲ့ခြေရေဘေးသင့်နေတဲ့အကြောင်းတခါကမ္ဘာအကြီးဆုံးကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေစုပ်ယူတဲ့စက်ရုံတစ်ခုစက်တင်ဘာ10ရက်နေ့ကစပြီးတော့စတင်လည်ပတ်နေပြီဆိုတဲ့အကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ဒုတန်စီဇန်နဲ့စနေညသကပိုင်းစီဇန်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအကြောင်းနဲ့မတိုင်ခင်မှာတော့အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ကျေရောရှိနိုင်ငံများဖွဲ့အာဆီယံကခန့်ထားတဲ့မြန်မာအရေးအထူးတန်တမန်နဲ့အထင်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဖို့ဖြစ်နိုင်ခြင်းမရှိတဲ့သဘောမျိုးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက AFP သတင်းဌာနကိုပြောပါရယ်အမှုရင်ဆိုင်နေရသူတွေနဲ့တွေ့ဆုံရေးခွင့်ပြုဖို့ကခက်ပါလိမ့်မယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက AFP ကိုကြားသပတေးနေ့မှာပြောခဲ့တာပါတရားဝင်အဖွဲ့အစည်းတွေနဲ့တွေ့ခွင့်ပေးပါမယ်လို့လည်းဆိုပေမဲ့အထူးတန်တမန်ကိုဘယ်တော့မြန်မာနိုင်ငံလာခွင့်ပြုမယ်ဆိုတာနဲ့ပတ်သက်ပြီးအသေးစိတ်မပြောပါဘူးအာဆီယံဖွဲ့ရဲ့မြန်မာပြည်အထူးတန်တမန်အဖြစ်ဩဂုတ်လကခန့်အပ်ခံထားရတဲ့ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရီဝန်ယူဆွတ်ဖာမြန်မာနိုင်ငံလာခွင့်ရဖို့ကြိုးစားနေရဆဲဖြစ်ပြီးသူလာခွင့်ရတဲ့အခါသက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ပေးဖို့တောင်းဆိုထားတာပါမြန်မာအရေးလေးလာသူနဲ့သူဥမ္မောင်ဆိုးကဒေါအောင်ဆန်းစုကြည်နဲ့မတွေ့ဘူးဆိုရင်တော့ဘာရက်လမ်းမှထွက်မှာမဟုတ်ဘူးလို့ AFP ကိုပြောပါတယ်နှစ်ဖက်စလုံးကပြောဆိုတာကိုနားထောင်ပြီးမှသာစိစက်ညှိနှိုင်းရေးဘယ်လိုလုပ်နိုင်မလဲဆိုတဲ့နောက်တဆင့်ကိုသူတို့ဆက်သွားနိုင်မှာပါလို့ဥမ္မောင်ဆိုးကပြောပါတယ်အာဆီယံအထူးတန်တမန်ခန့်အပ်တာကိုကြိုးဆိုတယ်လို့စစ်ကောင်စီကပြောထားပြီးအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်အတွက်ညှိနှိုင်းဆွေးနွေးနေတယ်လို့ဆိုပေမဲ့အခုချိန်ထိတော့အထူးတန်တမန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဘာမှခက်ခဲမှမှပြောဆိုတာမရှိသေးပါဘူး။အာဆီယံဘက်ကအားလုံးသဘောတူချမှတ်ထားတဲ့မြန်မာအရေးအချက်၅ချက်ကိုအကောင့်အထည်မပေါ်နိုင်တဲ့အပေါ်စင်ကာပူနဲ့မလေးရှားလိုအာဆီယံဖွဲ့ဝင်နိုင်ငံတွေကစိတ်ပျက်စကားပြောထားမှုပါပဲ
။ Ranger ကောင်းဆောင်မိုဟစ်ဦးလာကိုတပ်ဖြတ်ခဲ့သူတွေကိုအပူတပြင်းစုံစမ်းအရေးယူသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ကုလအထွေထွေအတွင်းမှုချုပ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကထိရောက်စွာစစ်ဆေးအရေးယူပေးဖို့ဘင်္ဂလားဒေ့ရှ်ကိုပြောအပ်ပြီးမှနိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဒီမှုအတွက်ပထမဆုံးအခုလိုကတိပေးပြောဆိုလိုက်တာပါ။နိုင်ငံတကာမှလူသိများတဲ့ Ranger တိုင်ဝိုင်းခေါင်းဆောင်ဖြစ်သူအသက်50နီးပါးအရွယ်ဦးလာဟာဒီဘိုဒူးနေ့ညကပဲဘင်္ဂလားဒေ့ရှ်နဲ့ဆက်ရှိကောက်ဆက်စ်ဘဇာဒုက္ခသည်စခန်းထဲမှာဘသူဘဝမဲမသိရသေးတဲ့တနသမားတွေကပြစ်သက်တာခံခဲ့ရပါတယ်။နိုင်ငံခြားရေးဝန်ကြီးမွန်မန်ကဒီသက်ပြတ်မှုမှာပါဝင်သူတွေကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အပူတပြင်းစုံစမ်းစစ်ဆေးအရေးယူသွားမယ်။ဘသူမှမလွတ်စေရဘူးလို့ဒီနေ့အကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဦးလာအနေနဲ့မြမပြည်ကိုပြန်ကျင်ခဲ့တာမို့အကျိုးစီးပွားထိခိုက်မှာစိုးရိမ်မှုကဒီသက်ပြတ်မှုမှာပါဝင်ပတ်သက်လိမ့်မယ်ဆိုပြီးတရားမျှတမှုရာရေးကျူးလွန်သူတွေကိုမရရအောင်အရေးယူသွားမှာပါလို့သူကဆက်ပြောခဲ့ပါတယ်။2019ခုနှစ်ဩဂတ်လမှာမြမစစ်တပ်နှိမ်နှင်းမှုကြောင့်ရခိုင်ပြည်နယ်ကဒုက္ခသည်တိုင်းကနန်းတွေနဲ့ချီထွက်ပြေးလာခဲ့ပြီးလူခွင့်ရေးမှတ်တမ်းစုဆောင်ဖို့ထူထောင်ခဲ့တဲ့ငင်းချိုင်းနဲ့လူခွင့်ရေးဆိုင်ရာရခိုင်ရိုင်ဂျာအဖွဲ့ကိုကောင်းဆောင်သူဦးလာဟာအလဲလက်သဘောထားရှိပြီးအစွန်ရောက်သူတွေချိန်ချောက်တာခံခဲ့ရကြောင်းကိုလည်း Writers သတင်းဌာနကိုသူကိုယ်တိုင်ပြောခဲ့ပူပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းယူခဲ့တဲ့နေ့ကနေစက်တင်ဘာလ29ရက်နေ့အထိဆိုရင်ဒလန်းလို့ဆွဆွဲပြီးအသက်ခံရသူအရေအတွက်406ယောက်ရှိပြီးတရားရသူ285ယောက်ရှိတယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ချက်မူရင်းထဲမှာတော့ဒလန်မြင်းဆောင်အပြစ်မဲ့ပြည်သူလို့ဖော်ပြထားပါတယ်မ မျိုးနယ်တရ5မြို့နယ်မှာရဲစခန်း136ခုရဲကင်း46ခုရုံး28ရုံးနဲ့အဆောက်အဦ58လုံးပျက်စီးခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါရယ်ဒီလို့ရက်တွေကိုအကြမ်းဖက်လက်နက်ကိုင်သမားတွေရဲ့အကြမ်းဖက်မှုတွေကြောင့်ဆိုပြီးပြစ်တင်ပြောဆိုထားပါရယ်မျိုးနယ်382မြို့နယ်မှာလက်ပစ်ဘုံလက်လုပ်ဘုံပစ်ခတ်မှုတွေ့ရှိမှုအကြိမ်ပေါင်း2460မြို့နယ်134မြို့နယ်မှာတူမီးသားနဲ့ပစ်ခတ်မှုဖြစ်စဉ်အကြိမ်340မြို့နယ်26မြို့နယ်မှာလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်စဉ်34ကြိမ်စသည်အပြင်ဖော်ပြထားသလိုလန်ဒရာဖြစ်စီမှုဆက်ယုံအလုပ်ယုံကုန်တိုက်တွေမီးရှို့ဖြစ်စီမှုလူနေအိမ်နဲ့တခြားပစ္စည်းတွေမီးရှို့ဖြစ်စီမှုစတာတွေရဲ့အကျင့်အရေအတွက်တွေကိုလည်းဖော်ပြထားပါတယ်ဆရာနာသိမှုကောက်ကွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းနေတဲ့ကြားမှာပဲဒီကနေ့လည်းဒေသတချို့မှာဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်မန္တလေးမဟာအောင်မြင်မြို့နယ်ထဲမှာဒီကနေ့နေ့လယ်ပိုင်းကတန်ခါတမကတပိတ်စစ်ကြောင်းကိုစစ်တပ်ကအင်စီကားတွေနဲ့ဝင်တိုက်ပြီးပြစ်ခတ်ဖြိုခွဲပြီးတော့တန်ခါတော်၅ပါးထက်မနည်းလူ၃ထက်မနည်းအဖမ်းခံခဲ့ရတယ်လို့မန္တလေးတန်ခါတပားက VOE ကိုပြောပါတယ်မန္တလေးမှာပဲတမောက်ရမတက္ကသိုလ်ကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းထွက်ခဲ့တယ်လို့ရွှေဘူကလေးရင်းမပင်အရှိချမ်းနဲ့ဆလင်းကြီးမြောက်ချမ်းရွာပေါင်းစုံတဝဲလောင်းလုံးစတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့နေ့ကနေဒီကနေ့ထိဆိုရင်စစ်တပ်နဲ့ရဲကကြမ်းဖက်ဖြိုခွဲဖမ်းဆီးတာကြောင့်တေဆုံးသူအကြီးအတွက်1154ယောက်ရှိပြီဖြစ်ပြီးဖမ်းဆီးအကျဉ်းချခံရသူပေါင်း8045ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးလူပေါင်း24000နီးပါးနေအိမ်တွေစွန့်ထွက်ပြေးခဲ့ရကလူသားချင်းစာနာမှုဆိုင်ရာကပ်ဘေးစိုက်နေပြီလို့ကုလသမဂ္ဂအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ် Ferrite ရဲ့စစ်အာဏာသိမ်းပြီးစစ်ပွဲပဋိပက္ခတွေဆိုးဝါးလာတာကြောင့်မကွေးစကိုင်းတိုင်းနောက်ချင်းကရနဲ့ရှမ်းပြည်နယ်တွေမှာလူတွေဒုက္ခရောက်ထွက်ပြေးနေရတာအကူအညီတွေပို့လိုလာနေပြီလို့ကုလရဲ့လူသားချင်းစာနာမှုအကူအညီအဖွဲ့ကမနေ့ကထုတ်ပြန်လိုက်ပါတယ်အကူအညီအဖွဲ့တွေတွားခွင့်မရတာကြောင့်ဒီဒေသမှာဖြစ်နေတဲ့တကယ်လူကြီးအတွက်ကိုရဖို့တော့ခက်တယ်လို့သူတို့ကပြောပါတယ် UNOCHA လို့အတူကခေါ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ်ထုတ်ပြန်ချက်အရစစ်ပွဲအကြမ်းဖက်မှုတွေပိုဆိုးဝါးလာကြတဲ့မကွေးတိုင်းမြို့နယ်တွေမှာလူပေါင်းခန့်မှန်းခြေ6,300စကိုင်းတိုင်းမှာ12,000ကျော်လက်ရှိထွက်ပြေးနေရတယ်လို့ဆိုပါတယ်စကိုင်းတိုင်းမှာဆိုရင်ချောင်းမြို့ကပြည်သူ့ကာကွယ်ရေးတပ် PDF တွေကိုဒီတိုင်းပဲပထမဆုံးလေကြောင်းတိုက်ခတ်မှုတွေပြီးခဲ့တဲ့လကဒီတိုင်းထဲမှာပထမဆုံးလေကြောင်းတိုက်ခတ်မှုကိုပြီးခဲ့တဲ့လကအကြီးအကျယ်လုပ်ခဲ့တာကြောင့်အရက်သားတွေအများကြီးသိခဲ့ရတယ်လို့ထောက်ပြခဲ့ပါတယ်စကိုင်းတိုင်းကမြို့နယ်18မြို့နယ်မှာစစ်ပွဲတွေဖြစ်ခဲ့ရမှာကနီမြောင်ဒီပဲရင်ရွှေဘိုးရင်းမာပင်တွေမှာလည်းအတော်ဆိုးဝခဲ့တယ်လို့ဆိုပါတယ်မကွေးတိုင်းမှာလည်းမြို့များစွာတဲ့ဂံကောမြိုင်ပေါ့နဲ့စောမြို့နယ်တွေမှာအဆိုးဆုံးဖြစ်ခဲ့တယ်လို့ဆိုပါတယ်အလားတူချင်းပြည်နယ်ဘက်ကမြို့များစွာမှာလည်းမြမစစ်တပ်နဲ့ PDF တွေတိုက်ပွဲပုံမြင်မာလာနေပြီးစက်တင်ဘာ13ရက်နေ့အထိဆိုရင်လူပေါင်း12,000နီးပါးထွက်ပြေးနေရတယ်ထန်တလန်မှာလေကြောင်းကပါတိုက်ခိုက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်ကရပြည်နယ်နဲ့ဆက်ဆက်ရှမ်းပြည်နယ်တောင်ပိုင်းမြို့တွေမှာလည်းအလားတူတိုက်ပွဲတွေကြောင့်လူပေါင်း34,200ကျော်ထွက်ပြေးရဆဲဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညไฮโดรมีเตอร์32กิโลเฮิรตซ์9300ญาไฮโดรมีเตอร์51กิโลเฮิรตซ์5885รอบเพียงสนิทตรงนี้มาไฮไลท์มีเตอร์190กิโลเฮิรตซ์1505ก็เลยเปิดทุ่ล้นไปได้เลยရှင
်ยูวีก็นี่สนิทญาเปตรงนี้ก็เสร็จพี่เปล่าๆนี่บาร์ดิญาติงามมาลุงกระเด24นาทีด้วยโควิด19ยอกาด้วยตะควဲนมูนาบอง2190ခုကိုစစ်ဆေးခဲ့တဲ့အထက်ကယောဂကူးဆက်သူ1348ယောက်တွေ့ခဲ့ပြီးသေဆုံးသူ46ယောက်ရှိတယ်လို့စစ်ကောင်စီဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမှားလူသားတွေနဲ့ထိုက်တာကူတွေကတော့ COVID တရားလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ COVID တရားလိုင်းအမြင့်ဆုံးရောက်ခဲ့တဲ့ဇူလိုင်လ23ရက်နေ့ကပိုးတွေ့မှုနှုန်း 40.8% ရာခိုင်နှုန်းရှိခဲ့တာနဲ့နိုင်ရှင်ရင်အခုရက်ပိုင်းမှာနေ့စဉ်ပိုးတွေ့မှုနှုန်း 100 ခန့်နှုန်းလောက်ပဲရှိတော့တဲ့အတွက်ရောဂါကူးစက်မှုတိတိတသာကျလာပြီလို့ဂျမိုင်းဌာနကဆိုပါတယ်ရှေ့တော်ဆက်နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ်ရောဂါကူးစက်သူအရေအတွက်ဆက်ထမအများဆုံးဖြစ်ပြီးသေဆုံးသူအရေအတွက်မှာတော့နံပါတ်5အဆင့်အများဆုံးဖြစ်ပါတယ်တရုတ်နိုင်ငံကမှာယူထားတဲ့ Sinopharm ကိုဗစ်ရောဂါကာကွယ်ဆေးအရေအတွက်၄သန်း ဒီနေ့ညနေဘက်မှာထရောက်လာပြီးစုစုပေါင်းမှာယူထားတဲ့ဆေးအရည်အတွက်24တန်းမှာ12တန်းရောက်ထားပြီလို့စစ်ကောင်စီကျန်းမာရေးနဲ့အကစားဝန်ကြီးဌာနဘူဟုကူးဆက်ရောဂါတပ်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်ဆေးအရည်အတွက်12တန်းဆိုတာကလူဦးရေ6တန်းစာကိုထိုးနိုင်မှုဖြစ်ပါတယ်
ပြင်သစ်နိုင်ငံခြားရေးဝန်ကြီးကအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ရှေ့ပတ်တွေ့ပြီးယုံကြည်မှုပြန်ရရေးဆွေးနွေးမယ်လို့ဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးဂျွန်ဒရက်စ်လီဒရင်ကရှေ့ပတ်အင်္ဂါနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ပြင်သစ်မှာတွေ့ပြီးယုံကြည်မှုပြန်တည်ဆောက်နိုင်ဖို့ဆွေးနွေးသွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဩစတြေးလျအနေနဲ့ပြင်သစ်ရင်ကိုသမောဝယ်ရေးဒေါ်လာ40ဘီလျံတန်စာချုပ်ကိုပြင်သစ်နဲ့ဖျက်သိမ်းပြီးအမေရိကန်ရဲ့ပြည်ထောင်စုနီးပညာနဲ့နျူကလ িয়ার စွမ်းအင်သုံးရင်ကိုသမောအနည်းဆုံး8စီးတည်ဆောက်ဖို့ပြောင်းသွားတဲ့ပေါ်နိုင်ငံဆက်ဆံရေးပြီးခဲ့တဲ့လကထိခိုက်သွားကြတာပါဒီပေါ်တုံ့ပြန်တဲ့အနေနဲ့ပြင်သစ်ဘက်ကဝါရှင်တန်ရှိပြင်သစ်သံမကြီးကိုပြန်ရောက်ခဲ့ပေမဲ့မကြခင်မှာပဲပြန်ဖို့ပြေခဲ့ပါတယ်တကယ်တော့တန်တမာရေးတင်မမှုစဖြစ်ပြီးတပတ်အတွင်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့တွေ့ဆုံခဲ့ကြပြီးနိုင်ငံဆက်ဆံရေးကိစ္စအလေးနဲ့ဆွေးနွေးကြဖို့ကတိပြုခဲ့ကြပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြနေကကွန်ဂရက်လွှတ်တော်မှာဒီမိုကရက်မတ်တွေနဲ့တွေ့ဆုံဆွေးနွေးပြီးသူ့ရဲ့အဓိကလုပ်ငန်းကြီးတွေဖြစ်တဲ့နိုင်ငံအခြေခံစောက်ဝင်ဖွံ့ဖြိုးတိုးတက်ရေးနဲ့ဥရယာတီပြောင်းလဲမှုတက်ဖြတ်ရေးတို့ပါဝင်တဲ့ဥပဒေမူကြမ်းအတည်ဖြစ်အောင်မဖြစ်မနေလုပ်သွားမယ်လို့သတင်းတော်တွေကပြောပါတယ
် Challenge we're going to get this done. Yes, Johnson. Johnson.
ဒါကိုကြောက်အောင်လုပ်သွားမှာပါဘယ်တော့လဲဆိုတာရေးမကြည့်ပါဘူး6မိနစ်ပဲဖြစ်ဖြစ်6ရက်ပဲဖြစ်ဖြစ်သတင်း6ပတ်ပဲဖြစ်ဖြစ်ပါအောင်မြင်အောင်ကျွန်တော်တို့လုပ်သွားပါမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ဒီမိုကရက်ပါတီတွင်မှာသဘောထားကိုလည်းပြီးဥပဒေမူကြမ်းတွေအတည်ပြုရေးကိစ္စအဟံတာဖြစ်လာပြီးတဲ့နောက်သမ္မတဘိုင်ဒန်ကိုယ်တိုင်သူ့ပါတီကအမတ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါရန်မုံငွေဒေါ်လာ1 trillion သုံးစွဲဖို့ရထားပြီးပါတီနှစ်ရလုံးကအမတ်တွေပါဝင်ရေးဆွဲထားတဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးဥပဒေမူကြမ်းအတည်ပြုဖို့ကိစ္စမှာသာမကဒီမိုကရက်ပါတီကရေးဆွဲထားတဲ့လူမှုဖူလုံရေးဖွံ့ဖြိုးတိုးတက်မှုနဲ့ဥရယာတီပြောင်းလဲမှုတက်ဖြည့်ရေးဆိုင်ရာရန်မုံငွေဒေါ်လာ 3.5 trillion ဥပဒေမူကြမ်းအတည်ပြုဖို့ကိစ္စမှာပါဒီမိုကရက်အမတ်တွေကြားသဘောထားကွဲလွဲနေကြပါတယ
်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကနိုင်ငံရေးကအနားယူတော်မယ်လို့ရုတ်တရက်ကြေညာလိုက်ပါတယ်ဒါကြောင့်သူ့သမီးအနေနဲ့သမ္မတနေရာဆက်ခံရေးဝင်ပြိုင်ဖို့လမ်းဖွင့်ပေးတဲ့မထင်မှတ်တဲ့ကြိုးပမ်းမှုလားလို့ခန့်မှန်းချက်တွေလည်းထွက်ပေါ်လာနေပါတယ်သမ္မတဒူတာတေကနိုင်ငံရေးကနေအားယူဖို့ကြေညာလိုက်ကြပါလို့ဒုသမ္မတနေရာမှာဝင်ပြိုင်ဖို့ဒီနေ့စည်းရင်းသွင်းခဲ့တဲ့သူ့သစ္စာကံအထက်လွှတ်တော်မှခရစ္စတိုဘာဘွန်ဂိုးနဲ့အတူတွေ့ပြီးဒီနေ့ပြောလိုက်တာပါဒီဖွဲ့စည်းဖိလစ်ပိုင်ဖွဲ့စည်းပုံအရ6နှစ်သက်တမ်းတစ်ခုပဲပေးထားတဲ့သမ္မတနေရာကိုဆက်ပြိုင်ခွင့်မရှိတော့တာကြောင့်ဒုသမ္မတနေရာဝင်ပြိုင်မယ်လို့အရင်ပြောခဲ့မှုတဲ့သမ္မတဒူတာတေအခုလိုပြောလာတာကသမရီဆာရာဒူတာတေဝင်ပြိုင်ဖို့လမ်းဖွင့်ပေးလိုက်တာပါလို့အန်တိုနီယိုဒီမနီလာတက်သူဥပဒေနဲ့နိုင်ငံရေးပါမခအန်တိုနီယိုလာဗီနာကဆိုပါတယ်ဒူတာတေသမ္မတမဖြစ်ခဲ့ရင်မဖြစ်ခင်ရခဲ့တဲ့ဒါဘောင်းမြို့ဝင်နေရာကိုဆက်ခံထားတဲ့သမီးဒူတာတေကလည်းအရင်တုန်းကတော့လာမယ့်နှစ်သမ္မတနေရာမှာဝင်ပြိုင်မှာမဟုတ်ဘူးသူတို့နှူးတဲ့ကတူပဲတိုင်းပြည်ကိုဥဆောင်တင်တယ်လို့အဖေနဲ့သဘောတူထားခဲ့လို့ပါလို့ပြောခဲ့ပူပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုချော်ချော်သိန်းနဲ့ကိုဝင်းမင်းတို့ညင်ညာဖေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးမှာဒီနေ့မနက်ကစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲထမှန်ဖြစ်ပွားခဲ့ပြီးဝရဇွတ်ကြီးရွာအတွင်းကိုလက်နက်ကြီးကြီးကျတာကြောင့်ရွာသားနှုတ်ထိခိုက်ဒဏ်ရာရခဲ့ပါတယ်ရန်ကုန်ကပေးပို့တဲ့ဒီလီဒိုလမ်းမကြီးပေါ်ကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကနေ့မနေ့တိုက်ပွဲဖြစ်ခဲ့တာကတော့ဖားကန့်မြို့နယ်လီဒိုလမ်းမကြီးပေါ်ကဝါရဇွတ်ကြီးရွာအုပ်စုအောင်ရရွာမှာစစ်ကောင်စီတပ်နဲ့ဆံပြရွာပြည်သူစစ်အဖွဲ့တွေကို KIA ကမိုင်းခွဲတက်ခိုက်ခဲ့ပြီးအဲ့ဒီနောက်မှာပစ်ခတ်မှုတွေဖြစ်တာပါမိုင်းခွဲပြီးတဲ့နောက်နိုင်ဝက်ကြာလောက်နှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံရွာသားတူဦးက VOA ကိုပြောပါတယ်ခဏ
ရမှာလည်းဆံပြရွာနဲ့ကာကြီးဖြစ်တဲ့အောင်ရကြီးအောင်ဖြစ်တယ်အောင်ရရဖဲမာလို့တောင်ပြောလို့ရပါဘူး။အဲလမ်းမကြီးပြီးမှာပေါ့။အဲခမ်းမနာရှင်းနေတော့မှဖြစ်တယ်နော်။ရှင်းနေတာမနဲ့ရှင်းနေတာမှဖြစ်တယ်။ဒီကြောင်ကိုဆွေးမိုင်းတိုက်တယ်လို့တဘောရ။အဲစားစားနေစကြ။အဲခဲနိုင်ရတော့ဖြစ်ခတ်ကြမှာ။အဲစစ်ကြရင်ပြည်သူစီအပေါင်းမကြမှာ။ဒီဘက်ကပြန်လည်းနဲ့တန်တက်ခွေးတောက်ကြပါတော့မှာ
။တောက်ကြနေညနေ9နာရီလောက်ကလည်းဝရဇွတ်ရွာနီးမိုးကောင်းချောင်းကဒေသခေါ်တရုတ်တရာအနီးမှာလည်းစစ်ကောင်စီစစ်ကြောင်းကို KIA ကမိုင်းခွဲတက်ခိုက်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့ပါသေးရဲ့။မင်းနဲ့ဒီနေ့မနေ့တိုက်ပွဲဖြစ်ပွားခြင်းစစ်ကောင်စီတပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေဟာဝါရဇွတ်ရွာမှာကြွရောက်ပြီးတော့ရွာသား2ဦးထိခိုက်ဒဏ်ရာရတယ်လို့လည်းသိရပါတယ
်။မင်းကဖိုက်တီးဒရမ်းမှာဖြစ်တဲ့ခံစားရတဲ့တယောက်ရှိတယ်တဲ့။ဒါမှမဟုတ်ဒီနေ့အဲဒီမှာဖြစ်တဲ့ခံလက်နက်ကြီးနဲ့စမ်းပြတော့ 不要撇，没有撇的，哎，有他不能哎，啊，我上次有他撇的，我说他没有撇，对吗？你沟通啊，华西，我们沟通啊，就是么说，哎，大哥往那边走，嗯，大哥往那边走哈，嗯，哎，大哥大家。
ဒီကတည်းကရသူတွေဟာအသက်45နှစ်အရွယ်အမျိုးသားတအူးနဲ့အသက်12နှစ်အရွယ်မိန်းကလေးတအူးဖြစ်တယ်လို့နောက်ဒေသခံတအူးကပြောပါတယ
်။အော်ဒီကြည့်တော့ပဲဒီတက်တက်ကနေတည်းကစစ်တဲ့တဲ့ကြောင့်ဒီနေ့ကြားရပါတော့ဒီခဏချင်းအရွယ်ဥတော်ဖန်ပြတော့ပေါ့အမှန်တရားကြည့်ရပါတယ်။နောက်သူကအဲ့ဒီမောက်ခွန်ဖိုက်တဲ့နေ့ဒီဒီတို့အိမ်မှာကြားရခါကျတော့သူကြည့်ခိုက်သွားတော့ပေါ့။အဲသူကတက်ကြည့်သွားတယ်လေ။
နေရတာတိုက်ပွဲအတွင်းစစ်ကောင်စီနဲ့ KIA ဘက်ကထိခိုက်သေးဆုံးတဲ့အခြေအနေကိုတော့မသိရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့အပတ်တွင်းကတော့ဖားကန့်မြို့နယ်လဝါကြီးရွာနီးမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ခွန်ဆိုင်ရန်ရွာသား၃00လောက်ဟာလဝါရွာကိုတင်းရှောင်နေကြရပြီးတော့စေဝါနဲ့ရိခာအခက်အခဲရှိနေကြပါတယ်။စက်တင်ဘာလဒုတိယပတ်တွင်းကလည်းတနိုင်းနဲ့ရှင်ပွေရန်ကြားမှာစစ်ကောင်စီတပ်နဲ့ KIA ရဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။နောက်ပိုင်းမှာတနိုင်းဘက်ကိုစစ်ကောင်စီစစ်ကြောင်းတွေခြေတက်လာတဲ့နောက်လီလိုလမ်းမကြီးတလျှောက်မူကောင်ဖားကန်တဲ့တနိုင်းမြို့နယ်တွေမှာမိုင်းခွဲတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်လာခဲ့ပါတယ်။ကချင်လီလိုလမ်းမပေါ်ကအခုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသုံးတရားထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင
်ဗျ။ကချင်ပြည်နယ်ဖားကန်မြို့နယ်တွင်လီလိုလမ်းမပေါ်မှာ KIA နဲ့စစ်ကောင်စီတပ်တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကိုသားညုံပြောပြသွားတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာစီစဉ်တွေကိုည10:00အထိဆက်ပြီးတော့အတန်လွှင့်ပေးနေပါဗျ။အခုတခါတော့ထိုင်းနိုင်ငံဘက်ကအရေးကြီးမှုသတင်းကိုပြောပြကြပါမယ်။ထိုင်းနိုင်ငံမှာမိုးများရေကြီးပြီးတော့ရေကာတာတွေကျိုးပေါက်တာတွေမြေရေရှမ်းတာတွေကြောင့်အင်ဂျီပေါင်း2,000လောက်ရေဘေးတင့်နေပါဗျ။ရှေးအောင်ဖျားပထိုးတွေရှိတဲ့အယုဒ္ဓယာနဲ့လမ်းကောင်းမြို့တော်မှာလည်းရေကြီးနိုင်ခြေရှိတဲ့သတိပေးချက်တွေထုတ်ပြန်ထားပါဗျ။ AP သတင်းကိုတော့မအေးသနာကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမြောက်ပိုင်းမှာမိုးများရေကြီးပြီးတော့ရေကာတာတမန်ကျိုးပေါက်လို့အနီးနားကအင်ဂျီ4000လောက်နဲ့စိုက်ပျိုးမှုပြည်ချင်းတွေရေဘေးတင်နေတာပါ။အာနာပိုင်းတွေကတော့ကျိုးပေါက်ပျက်စီးတဲ့ဓာတ်တမန်နဲ့ရေဒိန်းတကားတွေကိုအမြန်ဆုံးပြင်ဆင်နိုင်ဖို့လှုံ့ဆော်နေကြပါတယ်။နခွန်ရချာစီမာခရိုင်မှာပြီးခဲ့တဲ့သတင်းဘက်ကဒိုင်မူးဆိုတဲ့အပူပိုင်းမုန်တိုင်းကြောင့်မိုးကြီးကျယ်ရွာသွန်းပြီးတော့လန်ချိုင်ခရိုင်ရေကာတာမှာရေကရှိတဲ့ပမာဏထက်50ရာခိုင်နှုန်းပိုများနေခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ရေခါတာရဲ့တမန်နေရာအသေးလေးကျိုးပေါက်သွားချိန်မှာအိတ်ဒေသရေလွှမ်းခံရပါတယ်။တာတမန်ပြုတ်ပြင်ရေကိုသတင်းပတ်အတွင်းမှာအပြီးသက်လှုံ့ဆော်နိုင်ပြီးတော့ရေတွေကိုရေပိုလွှဲကနေဖောက်ချနိုင်မှုမျှော်လင့်တယ်လို့နခွန်ရချာစီမာခန်ရဲ့ဆင်မြောင်းအကြီးကကီတီကူစီပါစီရာပေါ်ကပြောပါတယ်
။ဆော့ဆမ်နะครับเพราะว่าเราก็จะต้องจะเป็นที่ทดลองที่ดีก็มาดูว่าเราจะ
ถ้าเราจะเปลี่ยนสีนี่ไปดีโอทิ้งနိုင်ဖို့အတွက်အစီအစဉ်ရှိနေပါပြီလို့ပြောသွားတာပါဒီကြားထဲမှာတမန်ကျိုးပေါက်တဲ့အချိန်နေပို့ဆိုးလာမှာစိုးရင်လို့အနီးနားကနေထိုင်သူတွေကိုတော့ကယ်ဆယ်ရေးသမားတွေဆက်ပြီးတော့ကဲထုတ်နေပါတယ
်มันไม่ได้ท่วมตัวบ้านนะเราสามารถหุงข้าวอะไรกินได้อะไรเงี้ยครับพอไม่ทําแต่ว่า
เจเบตินเทดาแกสุราชัยคียาเซนตี้อ่ะပြောသွားတာပါဒီကအိမ်ထိတော့မရောက်သေးပါဘူး။ဒါကြောင့်မလို့ဟင်းချက်နိုင်တဲ့အိမ်မှာစားလို့တောက်လို့ရပါလေ။အိမ်အဝင်ထွက်တော့ခက်ပါလေ။ကယ်ဆယ်ရေးသမားတွေအကူအညီနဲ့အပြင်သွားပြီးတော့စားတောက်ဖွယ်ရာတွေဝယ်လာပါလေ။အိမ်ပြန်လာနိုင်ဖို့တနားရီကျော်တော့စောင့်ခဲ့ရပါလေလို့ပြောသွားပါလေ။ဘန်ကောက်ပါဝင်တခြားခရိုင်6ခုမှာလည်းရေမျက်နှာပြင်မြင့်တက်နေလို့သက်ဆိုင်ရာကသတိပေးချက်ထုတ်ပြန်ထားပါ။ဒီမုန်တိုင်းကြောင့်ရေကြီးမှုကလည်းခုချိန်ထိလူ9ဦးမကသေဆုံးရပြီဖြစ်ပြီးတော့အထူးသဖြင့်နိုင်ငံမြောက်ပိုင်းအရှေ့မြောက်ပိုင်းနဲ့အလဲပိုင်းခရိုင်ပေါင်း30ကအိမ်ဆောင်စုပေါင်း2,000နီးပါးရေဘေးတင်နေတယ်လို့တဘာဝ BND ရဲ့တားဆီးရေးနဲ့နေရာချထားရေးဌာနကပြောပါရည်။တချိန်တည်းမှာပဲကြောက်ဖျားမြည်ရင်မြင့်တက်နေတာကြောင့်ရှေးဟောင်းဖျားတွေရှိတဲ့အယုဒ္ဓယာမှာရေကြီးနိုင်လို့ဒီဖျားတွေမထိခိုက်ရအောင်လို့တမန်တုံနေကြပါရည်။အယုဒ္ဓယာခရိုင်အထက်ပိုင်းကလက်ဘူရီခရိုင်ကပစာဂျိုလာစစ်အရေကာတာမှာတော့ဗုဒ္ဓနေ့မနေ့မှာရေကသူ့မှာထိမ့်နိုင်တဲ့ရေပမာဏရဲ့ 99.2 ခွန်ရာခိုင်နှုန်းရှိနေပြီလို့ရေကာတာတာဝန်ရှိသူတွေကပြောပြီးတော့အောက်ပိုင်းကအယုဒ္ဓယာဘာဝင်ခရိုင်5ခုကိုတတိပေးချက်ထုတ်ပြန်ထားပါတယ်
ก็เวลาเดือนที่ผ่านมาเมื่อเดือนก่อน2เดือนก่อนเนี่ยเราก็ไม่คิดว่าน้ําจะท่วมแต่พอเวลามีพายุเข้ามา
อยุธยาตะไมวินเนี่ยมีทิ้งทิ้งฐานะหญ่นจ้ายิหมู่ปัตตาราบอนคอนเกนပြောတော့တာပါပြီးခဲ့တဲ့လရီတွင်မှာရေကြီးမယ်လို့မထင်ထားခဲ့ပါဘူးအခုနောက်ဆုံးမုံတိုင်းကတော့ရေတော်ပါလို့အနာအောင်မိပါတယ်ဒါမဲ့သူတို့တေချာပြင်ဆင်ထားပါတယ်လို့ပြောသွားပါတယ် နောက်ထပ်မုံတိုင်းနှစ်ခုကလည်းဝင်းမို့ရှိတာမလို့ဒီကြားထဲမှာဖျားတွေကိုတန်းနိုင်ဆုံးကာဝယ်ဖို့အတွက်စစ်သားတွေနဲ့အရက်သားတွေဝိုင်းဝန်းပြီးတော့လှုပ်ဆောင်နေကြရပါတယ
်။ဟုတ်ပါရှင်။ဘုံထာတန်းတော့เนี่ยมันคือรากเหง้ามันคือสิ่งที่บรรพชนของ
ဒီဖျားတွေကကျွန်တော်တို့တွေအတွက်ရှေးလူကြီးတွေထားသွားခဲ့တာတွေပါ။ကျွန်တော်တို့လက်ထက်ကြတော့မှမထိန်သိမ်းနိုင်ဘူးဆိုရင်အထင်သေးခံရလိမ့်မယ်လို့သူကပြောပါတယ်။1955နဲ့2017ခုနှစ်ကရေကြီးမှုတွေမှာတော့ဖျားတွေတော်တော်ပျက်စီးခဲ့ပါတယ်။ဒီလိုမျိုးသူတို့အခုစ조사လှုပ်ဆောင်နေပေမဲ့လည်းရှေ့မှာအနေကကျွနေတာပါ။ကြောက်ဖျားဆယ်ကလည်းလာမယ့်ရက်တွေအတွင်းမှာတပေးကနေ3ပေအထိရေမြင့်တက်နိုင်လို့အယုဒ္ဓယာအပောင်းဝင်ခရိုင်12ခရိုင်မှာရေကြီးနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။ဒီလိုထိုင်းရေပေတွေကဲတင်မှုတွေလှုပ်ဆောင်ကြတဲ့နေရာမှာလေကြီးပြန်နဲ့လေဟုန်စီးပြီးတော့ကဲစည်ရေးပစ္စည်းတွေလိုက်ချကြသူတချို့ကတော့ရေကြီးပြီးတော့လမ်းမဆက်တယ်မှုပြတ်တောက်နေကြသူတွေကိုအခြေခံလိုအပ်တဲ့ပစ္စည်းတွေလိုက်ပြီးတော့ချပေးနေတာပါသူတို့အဖွဲ့လေးကလူ15ယောက်ပါပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းစုခွန်တိုင်းခရိုင်မှာပြီးခဲ့တဲ့စနေကစပြီးတော့ကုညီရေးလုပ်ငန်းတွေစပြီးတော့လုပ်ပေးနေတာပါအဲ့နေရာကတော့မုတ်တုံရသည်မိုးများတဲ့ထဲမှာအပူပိုင်းမုန်တိုင်းဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်ထိခိုက်ရတဲ့ဒေသတွေတဲ့တစ်ခုပါဝင်ဖြစ်ပါသည်သူတို့မှာဒီလိုမျိုးဆက်တဲ့အင်ဂျင်လေကြီးပြန်၅ခုနဲ့ခေါတုံခေါပြန်ကယ်ဆယ်ရေးပစ္စည်းတွေလိုက်ချနေတာဖြစ်ပါသည်။ဖစ်ဆန်နူလော့ဘရာဟီဒါအတင်းကအခုလိုလောက်တာဖြစ်ပြီးတော့အင်ဂျင်တက်တိုင်ခိုင်းတဲ့လေကြီးပြန်ကိုတော့ဓာတ်ဆီနဲ့မောင်းနေရတာဖြစ်ပါသည်။သူ့ရဲ့အင်ဂျင်ကတန်ကားနဲ့တူပါသည်။လူကအင်ဂျင်ကိုနောက်ကျောမှဝစ်ဆင်ထားရပြီးတော့လေထီဆောင်းထားရပါသည်။စုခွန်တိုင်းခရိုင်မှာရေကြီးနေတဲ့နေရာတွေတဲ့တချို့နေရာတွေကတော့ရေစီးပြင်းတာကြောင့်ဆက်လီမောင်းနေတွာလာဖို့အဆင်မပြေဖြစ်ရပြီးတော့ဒီနည်းနဲ့ပစ္စည်းတွေလိုက်ပြီးတော့ချပေးနေတာကအဆင်ပြေပါပြီ။ပစ္စည်းတွာချမဲ့နေရာအတိအကျကိုလောင်ချီကျုလက်တီကျုနေရာအတိအကျပေးလိုက်ရင်တော့အဲ့ဒီလေကြီးပြင်းမောင်းတဲ့သူတွေကအဲ့ဒီနေရာကိုရအောင်လို့အညွန်တိုင်းလေကြီးပြင်းနဲ့တွာရပါပြီ။သူတို့ရဲ့ဆက်တဲ့လေကြီးမှာတော့တစ်ခေါက်အပြန်ထွင်ရင်ကယ်ဆယ်ရေးပစ္စည်းအထုပ်20ချိတ်ဆွဲပြီးတော့တည်သွားတာပါ။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဆိုရင်တနေ့တည်းနဲ့သူတို့အထုပ်200တွာပြီးတော့ချပေးနိုင်ခဲ့ပါပြီ။အဲ့ကဲဇယ်ရေးအထုပ်တွေထဲမှာရေတံပူးတွေခောက်ဆွဲကြောက်တီးစံနေနေတဲ့တခြားစားတောက်စရာအချောက်အချံတွေထည့်ထားပေးပါတယ်ရေမေးတဲ့မိသားစုတွေနောက်ရက်အနေငယ်တော့စားတောက်ဖို့လုံလောက်အောင်ထည့်ပေးထားတာဖြစ်ပါတယ်တချို့အထုပ်တွေထဲမှာတော့ဆေးဝါးနဲ့တကူရီတန့်ရှင်းရေးပစ္စည်းတွေပါဝင်ပါတယ်အခုလိုမျိုးလေကြီးပြန်တွေနဲ့ပစ္စည်းတွေလိုက်ပြီးချပေးတဲ့အတွက်မြေပြင်ကနေသွားလို့မရတဲ့နေရာတွေကိုရောက်ရှိနိုင်တယ်လို့ဆက်လင်းနေပါတော့ခက်ခဲတဲ့နေရာတွေကိုမြင်မြန်ဆန်းဆန်းနဲ့အရောက်သွားနိုင်တယ်လို့အဲ့ဒီထက်ကဝီချိုင်းတီယာဆန်ကပြောပါတယ
်จะเข้าพื้นที่อย่างรวดเร็วครับผมแล้วก็ตรวจสอบพิกัดเป้าหมายเพื่อนําพวกเรือเข้าไปสู่จุดพิกัดที่เขาร้องขอมา
ကျွန်တော်ကနေရာတစ်ခုကိုမြင်မြန်ဆန်းဆန်းအရောက်သွားနိုင်တယ်လीကိုသွားမဲ့နေရာကိုတီချမြေပုံအညွန့်နဲ့ကြည့်တယ်ပြီးတော့ကဲစဲလောက်ရမယ့်နေရာကိုရောက်အောင်ဆက်လူတွေကိုလမ်းညွှန်ခေါ်သွားတယ်။သူများတွေမရောက်နိုင်ခင်မှာကျွန်တော်တို့ကမြင်မြန်အရောက်သွားနိုင်တယ်ဆိုတော့အဲ့လေဒီပြန်စီးသွားတဲ့သူတွေကပစ္စည်းကိုလိုက်ချပေးတာပါ။အဲ့လိုနေရာတွေကဆက်လီနဲ့သွားမယ်ဆိုရင်အကြာကြီးကြာနိုင်တယ်လေ
။အခုလိုမျိုးကောင်းငင်ဘုံကကဲမားမှုတွေပေါ်လာခဲ့တာဒါပထမဆုံးအဖြစ်တော့မဟုတ်ပါဘူး။သူတို့ကတောင်တက်ရင်းနဲ့တောထဲမှာပျောက်ဆုံးနေတဲ့သူတွေကိုတောထောင်ထူထပ်တဲ့နေရာတွေထိလိုက်ပြီးတော့ရှာနိုင်ခဲ့တယ်လို့အဲ့မှာရောက်နေပြီးတော့မြေပြင်ကနေကယ်ဆယ်ရေးချစ်ချင်းမရောက်နိုင်တဲ့သူတွေအတွက်ပစ္စည်းတွေတော့ပြီးတော့ချပေးနိုင်ခဲ့သေးတာပါအခုတော့သူတို့ကယ်ဆယ်ရေးလုပ်တဲ့နေရာမှာရေပြန်ကျသွားတဲ့အတွက်သူတို့ရဲ့လုပ်ငန်းတွေကိုခဏရပ်ထားပါသေးနောက်ထပ်လော့ဘူရီခရိုင်မှာတော့ရေတော်တက်ခဲ့ပြီးတော့ကားတွေရေထဲမျောပါကုန်ခဲ့ကြပြီးတော့အိမ်တွေလည်းရေမြုပ်နေလို့စစ်တပ်ကလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါသေးအိမ်နေမှာပဲဆက်ပြီးနေလို့ရသေးတဲ့သူတွေအတွက်တော့စားတောက်စရာတွေပို့ပေးခဲ့ပါသေး။အခုရက်ပိုင်းတွေအတွင်းမိုးလည်းထက်ပြီးကြီးခဲ့တယ်လို့ဆယ်ရီလည်းရေတွေပြည့်လာနေလို့ရေတွေဖောက်ချနေရတာပါ။2011ခုနှစ်တုန်းကတော့ရေလွှမ်းမိုးမှုစိုးစိုးရွားရွားဖြစ်ခဲ့ပြီးတော့နှစ်ပေါင်း90အတွင်းမှာအဆုံးဆုံးဖြစ်ခဲ့တာပါ။အဲ့ဒီ2011တုန်းကဖြစ်ရဆိုကလူတွေရဲ့စိတ်ထဲမှာချောင်းလန့်နေစေဖြစ်ပါသေး။မြေရေကလည်းမြင်းမြန်းဆန်းဆန်းတက်နေတာမလို့ဒါမျိုးနောက်တစ်ခေါက်ထပ်ကြုံမှာကိုလူတွေစိုးရိမ်နေတာဖြစ်ပါသေး
။ဟာဖေးတကြွကနေတော့ရေ
အဲ့ဒီတော့ကလူပေါင်း600မကတည်ဆုံးခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုတန်ဖိုးကတန်4000ခွဲရှိခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါရည်။အခုလည်းမြေကြီးကမြင်းမြန်းဆန်းဆန်းတက်နေတာမလို့ဒီလိုမျိုးနောက်တစ်ခေါက်ထပ်ပြီးတော့ဖြစ်မှာကိုလူတွေအထူးစိုးရိမ်နေကြပါရဲ့ရှင်
။မိုင်းဇနာကျော်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့တဘောပဝင်းညင်ဆိုင်ရာနောက်ထပ်သတင်းတစ်ပုဒ်ကိုပြောပြကြပါရစေ။လေထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုဓာတ်ရိုက်ဆုပ်ယူပေးတဲ့အိုင်စလန်ကျွန်းပေါ်ကကမ္ဘာအကြီးဆုံးဆိုင်ရုံတစ်ခုကိုစက်တင်ဘာ10ရက်နေ့ကစပြီးတော့လဲပတ်နေပါပြီ။ဆွစ်ဇာလန်နိုင်ငံမှာစတင်တည်ထောင်ခဲ့တဲ့သဘာဝပတ်ဝန်းကျင်ရေးရာနည်းပညာကုမ္ပဏီ Climeworks က ထုတ်တဲ့ဒီကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုအဓိကထားပြီးတော့တိုက်ရိုက်ဆုပ်ယူနေတာပါဒီကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဖယ်ရှားပြီးထောက်ရတူလောင်ပေးနေတဲ့ကုမ္ပဏီ Carbon Fix နဲ့ Climebox AG ကုမ္ပဏီတို့ပူးပေါင်းပြီးတော့နှစ်စဉ်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတန်ချိန်4000ဆုပ်ယူဖို့သဘောတူထားပါတယ် Rider သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
လီရူတဲ့ကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုတိုက်ရိုက်ဆုပ်ယူပေးနေတဲ့အော့ကာဆက်ယုံမှာတော့ကုန်စည်ပို့ဆောင်ရေးလုပ်ငန်းသုံးကုန်တစ်တာရီနဲ့ပုံစံတူတစ်တာကြီး၈လုံးရှိပါတယ်။အဲ့ဒီတစ်တာကြီးထဲမှာအဆင့်မြင့်နည်းပညာသုံးလေဆစ်ကရိယာတွေနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဆုပ်ယုံမဲ့လေဆုပ်ပန်းငါတွေတပ်ဆင်ထားပါတယ်။အဲ့ဒီလိုဆုပ်ယူပေးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုရေနဲ့ရောပြီးတော့မြေကြီးအောက်အတော်နှက်တဲ့နေရာအထိပိုက်တွေနဲ့ထိုးသွင်းလိုက်တာပါ။အဲ့ဒီရေတွေကနောက်ပိုင်းမှာအဆိုင်ခဲတွေဖြစ်အသွင်ပြောင်းသွားပါတယ်။ဒီလုပ်ငန်းအတွက်သုံးတဲ့လက်စစ်တအားကိုတော့အနီးအနားမှာရှိတဲ့ဂျီယိုတာမုံမြေရင်းအပူဆွိုင်းကနေလက်စစ်တအားဆုပ်ယူနေတဲ့ပြန်ပြည့်မြေဆွိုင်းဆက်ယုံကနေရယူပါတယ
် We have just turned into operation our Orca plant which is the largest direct air capture plant
Orca ဆက်ယုံစပြီးလက်ပတ်နေပါပြီလီဒူတွေကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုတိုက်ရိုက်ဆုပ်ယူပေးနေတဲ့ကမ္ဘာပေါ်ကအကြီးဆုံးဆက်ယုံလည်းဖြစ်ပါတယ်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတန်ချိန်4000လောက်နှစ်စဉ်ဆုပ်ယူနိုင်စွမ်းရှိပါတယ်ဒါအကြီးအကျယ်စုပ်ယူနိုင်တဲ့ပမာဏလည်းဖြစ်ပါတယ်။နောက်တော့အဲ့လိုစုပ်ယူထားတဲ့တန်းငွေတွေကိုကျွန်တော်တို့ရဲ့မိဖက် Carb Fix ကုမ္ပဏီကမြေကြီးထဲပို့လွှတ်ပါလိမ့်မယ်။မြေကြီးထဲရောက်သွားတဲ့အဲ့ဒီကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကမီးသင့်ကြောက်တွေအဖြစ်အသွင်ပြောင်းသွားမှာပါ။ဒါတွေကနှစ်နှစ်အတွင်းဖြစ်လာမယ်ဖြစ်စဉ်တွေပါ။ဒါကြောင့်လည်းဒီနီလန်ကလေထုတွေကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုထာဝရဖယ်ရှားပေးမယ်လက်ရှိမှာအထူးရောက်ဆုံးနီလန်လည်းဖြစ်ပါတယ်။
ဒါဟာကားအစီပေါင်း990လောက်ကနှစ်စဉ်ထုတ်လုပ်တဲ့ညဉ့်ညမ်းလေတုပမာဏနဲ့လည်းညီမျှပါတယ်။အပြည့်ပြည့်ဆိုင်ရာစွမ်းအင်အေဂျင်စီရဲ့အဆိုအရ2020ခုနှစ်အတွင်းကမ္ဘာတစ်ဝန်းကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကတန်ချိန်ပေါင်း 37.5 ဘီလီယံအထိရှိခဲ့ပါတယ်။ပုဂ္ဂလိကကုမ္ပဏီတွေအနေနဲ့သူတို့ထုတ်လုပ်လိုက်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေလေတုတွေကဖယ်ရှားပစ်ချင်တဲ့ဆိုရင်တော့ Climebox ကုမ္ပဏီကိုလစဉ်ကြေးပေးပြီးတော့ဝန်ဆောင်မှုအရယူနိုင်ပါတယ်။
Yes, so our plant is taking CO2 out of the air and we are then storing it underground and we are offering that as a service.
ဒီလိုကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုစုပ်ယူပြီးမြေောက်မှာကုလောင်ပေးမယ်ကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေကိုပုဂ္ဂလိကကုမ္ပဏီတွေရော corporation ကြီးတွေအတွက်ပါလုပ်ကင်ပေးပါတယ်။ဒါကြောင့်ကျွန်တော်တို့ဖောက်သည်တွေကိုကာဗွန်ဒိုင်အောက်ဆိုက်တန်းငွေဖယ်ရှားတဲ့နေရာမှာစွန့်ဦးတီထွင်သူတွေဖြစ်သတ်မှတ်ပါတယ်။ကာဗွန်ဒိုင်အောက်ဆိုက်တန်းငွေဖယ်ရှားပစ်ချင်ကြတဲ့ပုဂ္ဂလိကပိုင်းကုမ္ပဏီတွေအနေနဲ့ကျွန်တော်တို့ရဲ့ website ဖြစ်တဲ့ climeworks.com နဲ့ကိုဝင်ပြီးလာစဉ်ကြီးနဲ့ဝန်ဆောင်မှုရယူနိုင်ပါတယ်။အဲ့ဒီတန်းငွေတွေကိုလည်းမြေအောက်မှာထာဝရပူလောင်ပေးထားမှာဖြစ်ပါတယ်
။လာစဉ်ကြီးပေးပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေစုပ်ယူခန့်ကြတဲ့အထက်ကလက်ရှိနာမည်ကြီးဖောက်သည်တွေထဲမှာ Microsoft, Stripe Banner ရေးဝန်ဆောင်မှုကုမ္ပဏီ, Shopify Online ဈေးဝယ်ကုမ္ပဏီအော်ဒီကားကုမ္ပဏီတို့လည်းပါဝင်ပါတယ်။ကမ္ဘာလေတုတဲကကမ္ဘာနိုင်အောက်ဆိုက်တန်းငွေတွေတိတ်တဲလာတာကြောင့်အပူဆိုင်ကြီးတွေတောမင်းကြီးတွေနဲ့ရေကြီးရေရှမ်းမှုအပြင်ပင်လယ်ရေမြင့်တက်မှုတွေပေါ်ပေါက်လာစေပါတယ်။ဒါကြောင့်လည်းအဲ့ဒီညဉ့်ညမ်းလေတုတွေကိုစုပ်ယူမဲ့ကိစ္စကဥရုယာသီပြောင်းလဲမှုတိုက်ဖျက်ရေးအတွက်အလွန်ကိုအရေးပါတယ်လို့သိပ္ပံပညာရှင်တွေကရှုမြင်ပါတယ်။ဒီနည်းပညာတွေကအကုန်ကြာများလာပေမဲ့လည်းကမ္ဘာနိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှု short ချနိုင်အောင်နှီးလန်းရှာနေကြတဲ့ကုမ္ပဏီတွေနဲ့ဖောက်သည်တွေတစ်နှစ်တခြားပိုတိုးလာတဲ့အတွက်အဲ့ဒီနီးပညာအတွက်ကုန်ကျစရိတ်တွေမကြခင်တက်တာလာမယ်လို့လဲနီးပညာထုတ်လုပ်သူတွေကမျှော်လင့်နေပါတယ်။ Climebox ကုမ္ပဏီကတော့အော်ကာစက်ရုံထက်ဆယ်ဆလောက်ပိုကြီးတဲ့စက်ရုံထားဆောက်ဖို့ပြင်ဆင်ထားပါပြီ
။ The execution phase of the scale up of Orca so we will be building a 10 times larger plant than Orca.
အော်ကာထက်ဆယ်ဆလောက်ပိုကြီးတဲ့စက်ရုံဆောက်ဖို့လည်းလုပ်နေပါတယ်။ဒီလိုလားတူနီးပညာမျိုးနဲ့ပဲလာမယ့်နှစ်နှစ်ကနေ၃နှစ်အတွင်းကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဆယ်ဆပိုပြီးတော့စုပ်ယူနိုင်မှာပါ။ဥရုယာသီဆိုင်ရာသိပ္ပံပညာအရဒီရာစုနှစ်ဝက်လောက်မှာကမ္ဘာလီတူတွေကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတန်ချိန်9000ကျော်နှစ်စဉ်စုပ်ယူသွားဖို့လိုပါတယ်
။လက်ရှိမှာတော့ကမ္ဘာတစ်ဝန်းလီတူတွေကနေကာဗွန်ဒိုင်အောက်ဆိုက်တန်းငွေတိုက်ရိုက်စုပ်ယူတဲ့စက်ရုံပေါင်း15ခုရှိပြီးတော့အဲ့ဒီကနေနှစ်စဉ်ဖလောင်အိမ်တန်းငွေတန်ချိန်9000လောက်စုပ်ယူနေတယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီကပြောပါတယ်။အမေရိကန်ရေနံထုတ်ယူရေးကုမ္ပဏီ Occidental ကလည်းအလားတူစက်ရုံတည်ဆောက်နေပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာရှိတဲ့ရေနံတွင်းတွေအနီးကလေးထုတဲကနေကာဗွန်ဒိုင်အောက်ဆိုက်တန်းငွေတန်ချိန်တန်းလောက်နှစ်စဉ်ဆုပ်ယူဖို့ပြင်ဆင်နေပါတယ်။အော်ကာကုမ္ပဏီကလည်းကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေအခုလိုတက်တက်အားဖယ်ရှားပေးနေတယ်ဆိုပေမဲ့ဒ ဒါကဥရုယာသည်ပြောင်းလဲဖောက်ပြန်မှုပြဿနာတရလုံးကိုဖြေရှင်းပေးမယ်အဖြစ်မဟုတ်ဘူးလို့လည်းသတိပေးပြောဆိုနေပါတယ်။အခုလိုဥရုယာသည်ပြောင်းလဲဖောက်ပြန်မှုကြောင့်ကမ္ဘာဒေသဆုံးမှာသဘာဝဘေးအန္တရာယ်တွေပိုးပြီးတော့ပြင်းထန်ဆိုးဝါးလာသလိုလူမှုစီးပွားအပေါ်တရားမှုတွေလည်းပိုတွေ့လာနေရပါတယ်။ဒါကြောင့်လည်းဥရုယာသည်ပြောင်းလဲမှုအရေးနိုင်ငံဆုံးတညီတညွတ်တဲ့ဝိုင်းဝန်းလုပ်ကံကြဖို့ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကလည်းအပူတပြင်းတိုက်တွန်းနေတာဖြစ်ပါတယ
်။အဲလောင်ပြောပြသွားတာဖြစ်ပါတယ်။မကြခင်မှာတော့စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်အစည်းအဝေးနဲ့စနေညသကဝိုင်းအစည်းအဝေးတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American အတန်ကနေအောက်တိုဘာ2ရက်နေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ31 32 58 နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့စနေညတိုင်းနားဆင်နေရတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီထဲမှာတော့စနေညသကဝိုင်းအစီအစဉ်နဲ့ဒုအတန်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဒုအတန်အစီအစဉ်ကိုနားဆင်ရမှာပါ။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်။စကိုင်းတိုင်းအတွင်းမှာပြည်ပခါတွေကဆက်လက်ဖြစ်ပွားနေသေးပါ။ဒိုးတန်နဲ့စကားပြောဖြစ်ခဲ့တဲ့အဲဒီကဒေသခံတချို့ကတော့စစ်တပ်ရဲ့အကြမ်းဖက်တဲ့ရန်ကိုကြောက်ပြီးတိုးတဲ့တင်းချောင်ရင်အကူအညီမဲ့နေကြပါတယ်။
ကျွာထဲမှာအုံငင်းနဲ့ပောက်ကွဲတန်ကြားလိုက်တာနဲ့ကိုစိုးစိုးတို့အထုပ်ပိုးတွေပြင်ပြီးတောထဲကိုချွတ်ဖို့ပြင်ရပါတော့တယ်။မကြခင်ရွာထဲကိုစစ်သားတွေဝင်လာပြီးစစ်စေးမင်းမြဲနိုင်တာကြောင့်သူကတခြားဒေသခံတွေပါရွာထဲမှာမနေရဲကြတော့ပါဘူး။စက်တင်ဘာလပထမပတ်ကဒီပင်းမျိုးနဲ့မလန့်မကန်းရွာတီရွာမှာရွာချိတ်လန်းကိုစစ်ကားဖျက်မောင်းနေချိန်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီလိုပောက်ကွဲမှုအပြီးမှာစကြိုက်ဆိုသလိုတနက်နဲ့စစ်သားတွေကပြစ်ခတ်တာကြောင့်ကိုစောစောလိုရွာရဲနေသူတွေဟာတောရဲကိုပြေးပုံကြရပါတယ်
။ဘယ်ဖွဲ့စည်းရလောက်ကြလဲဆိုတာမျိုးလဲ။အဲဒီရောက်တာမကြည့်ပေါ့ဗျာ။ဒီနေ့မကြည့်ရကျွန်တော်တို့ရွာတွေကြောက်တာပေါ့။အလုံးစောအဲ့ဒီဘုံနေရာတွေကွဲလိုက်ပြီးတွေ့ပြီးချင်းကြတော့တို့ကလည်းရဲနေပစ်တာပေါ့။အဲ့လိုရွာထဲရွာထဲကားကြီးနေပေါ့နော်။အဲ့နေလည်းတော့ဆော့။တို့လည်းပစ်တယ်။အဲ့လိုပစ်တဲ့ခါကျတော့ရွာထဲလူတွေမနေရဲဘူး။အကုန်လုံးကလည်းပစ်တဲ့လူကြီးရောလူငယ်ရောပေါ့နော်။ရှောင်းမရှောင်းမလို့ပြီးတော့အကုန်လုံးထတ်တင်းရှောင်းနေတယ်။လူငယ်ကြီးတော့9ရက်လောက်အထိကိုပြန်မလာဘူး။
အာနာသိမိနောက်ပိုင်းသူတို့တွေတောထဲကိုအခုလိုရှောင်ပုန်းနေရတာငားချိတ်ထဲမှနေရှိပြီဖြစ်ပါတယ်။မက်လာတတိယဘက်အတွင်ကသူတို့ရွာအနီးမှာရင်းနှီးဦးတည်ဆုံးခဲ့စဉ်ကလည်းတနေ့ရင်းရင်အားတရာလောက်ကလာရောက်တက်ဆွဲခဲ့ပြီးဒေသခံ6ဦးကိုဖမ်းဆီးခေါ်ဆောင်ကငားရဲကြမှာပြန်လွတ်ခဲ့ပါတယ်။ဒါအပြင်ကဏီကျေးရွာမှာချွတ်မပြေးပဲကြန့်ရှိခဲ့တဲ့ရွာသားတွေကိုရိုင်းနှံနှိမ့်ဆက်တာတွေရှိတယ်လို့သတင်းတွေပြန့်နှံ့နေပါတယ်။အဲ့ဒီအဖြစ်အပျက်တွေဖြစ်ပြီးတဲ့နောက်မှာတော့ရွာရဲကိုစစ်သားတွေဝင်လာတော့မဲ့အရေးအယောင်မြင်တာနဲ့ပဲတရွာလုံးနီးပါးရှောင်ပြေးရတော့တယ်လို့ဆိုပါရယ်။စကိုင်းတိုင်းဟာစည်ရေးပြင်းထန်တဲ့ဒဲမှာပါဝင်ပြီးအထက်ချင်းတွင်းဒေသတွေအလောင်းတော်ကတပနယ်တဝိုင်းနဲ့ဒီပရင်နဲ့စကိုင်းကချင်နယ်ဇက်တွေမြောင်ချောင်းဦးစားတဲ့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ PDF တွေအပြန်အလှန်ပစ်ခတ်မှုဖြစ်ပွားလေးရှိပါရယ်။စကိုင်းတိုင်းရဲ့38မြို့နယ်မှာ10မြို့နယ်ထက်မနည်းကလက်နက်ကင်တော်လှန်ရေးပြုလုပ်နေကြတာဖြစ်ပါရယ်။စကားတွေမိုင်းဆွဲခံရတာပျောက်ကြားစနစ်နဲ့တိုက်ခိုက်ခံရတာတွေရှိပြီးဆိုရင်အထည်အနီးနာပတ်ဝန်းကျင်ရွာတွေကရွာသူရွာသားတွေဟာထွက်ပြေးတိမ်းရှောင်ကြရပါတော့တယ်
။ပြောကြတော့ကျမမကြောက်ဘူးဆိုပြီးအရန်လူတွေပုံဖက်ကြပေါ့ကျမကလေးကတလားဒါလေးဆိုတော့လေမိုးလေးရလဲပွားပွားလေးကြာနေတော့ပြားမှာဆိုတာနဲ့မထွက်ဘူး။အဲ့နဲ့သူကဝင်လာကြပြီးတော့အင်ရှင်တို့အင်ရှင်တို့နဲ့တိုင်ကဲနှစ်သီးနဲ့လူမရောက်လောက်နေမှာပေါ့။အဲ့နဲ့ကျမကလည်းမထူးပဲနဲ့သူတို့မြင်တော့အမြင်တော့ကျမလည်းဒီခေတ်ကလည်းဒါတို့ထွက်လာတ
ော့ပလဲမြို့နဲ့အကျွင်းကရွာတွေကိုရှာဖွေစင်မှာမိခင်တအူကသူကြုံတွေ့ခရရတဲ့ဖြစ်စဉ်ကိုပြန်ပြောပြတာဖြစ်ပါတယ်။ စသားရဲ့အင်ရှိရောက်လာချိန်မှာအသက်ခံရမှာကြောက်လန့်ပြီးဖနှက်တောင်မစည်းနိုင်တော့ပဲမိုးရည်ရဲ့ခလေးချီပြီးထွက်ပြေးခဲ့တာဖြစ်ပါတယ်။ရွာတွေကချော့မသွားခင်သူ့အိမ်ကိုလည်းမှွေနှောက်ရှဖွေသွားတယ်လို့ပြန်ပြောပြပါတယ်။ပန်ဆက်ရွာနားမှာနေထိုင်တဲ့သူတို့ကတော့သူ့အနေနဲ့ခဏခဏပြေးရတာများတဲ့အပြင်သူ့ရွာမှာမနေရတာကြောင့်တခြားမှာအိမ်ငှားနေတယ်လို့ဆိုပါတယ်
။အေးကျွန်တော်တို့နဲ့တစ်ဆက်ကမ်းရွာပန်းစစ်ဖြစ်နေရောလေ။အဲ့မှာစစ်တပ်ကထိုင်ကားတော့ကျွန်တော်နာတယ်ရသူတို့တိုင်းတိုင်းနဲ့ဆိုတော့လူကြီးတွေကကြောက်နေပြီးရတိုင်းအိမ်မရဖြစ်တယ်အေဂျင့်တွေကကြောက်နေကြတာလည်းမျိုးပေါ့ဒါဆိုတတိယမြောက်ပြီးတော့ဟောလာလို့ရှိတယ်သုံးလားလို့ရှိတယ်အဲ့တော့လည်းညီလို့ရတယ်မနှခါရှိတော့ကျွန်တော်တို့ကတော့ဒီကတော့တဲမှာအလုံးလုံးနေတယ်သူတဲလေးမှာတော့ခုကနေနေရဆိုတော့လေနှောက်တုံးတော့ဆိုအရှင်မကြည့်တော့လို့မဟုတ်ကြည့်နောက်ဆုံးတော့တာအကူတွေလည်းဒီကလေးကြောက်နေအောင်ဆိုတော့လေအေးငါဒီနေ့ပြတာလို့ပ
ါတချို့ဒေသခံတွေဟာစစ်တပ်ကလက်နက်ကင်ခုခံသူတွေကိုစတင်ချိန်မုံကလေးကတော်ရဲနေလာရတာအခုဆိုလားနဲ့ချီကြနေပါပြီအဲ့ဒီထဲမှာဒေါ်သင်းသင်းတို့မိသားစုလည်းပါပါတယ်73နှစ်အရွယ်သမီးလေးနဲ့6နှစ်အရွယ်သားလေးတို့ကိုခေါ်လာပြီးဧပြီလကလေးကအခုထိတော်ရဲမှာဖြစ်တယ်လို့နေထိုင်နေတယ်လို့ယင်ဖွင့်လာပါတယ
်သမီးလေးကလည်းဟိုအပြူလည်းမဖြစ်သေးကလေးလည်းမဟုတ်သဘောစကားလည်းဆိုအသူများတပြင်းတဲ့ဒီဘာတွေထားမှလဲဆိုယောက်ျားလေးတွေလည်းအဲ့လိုရှောင်းပုံးပုံးနေရတာတွေပေါ်တော့ကြတော့အဲ့နွားဆောင်လေးတစ်ခုအဲ့လိုမျိုးနွားဆောင်လေးတွေမှာမိသားစုလေးရောပြအေးရတာပဲဘောရွာနေရင်လည်းအဆင်ပြေမှာမဟုတ်လို့တော်ရဲနေတာပဲစိတ်လုံးပါတယ်ဆိုပြီးတော့ကလေးအန်ဒီရဲ့ဒီရောကိုတော့ကိုတောင်းနေဆိုတော့အဝါဖြစ်တယ်ဆိုတော့တော်ရဲပဲစိတ်တုံးချပြီးနေလိုက်တော့တာဒီအေဂျင်မှာပဲပြန်နေတော့မယ်ကို့အတွက်ကြောက်တာတယ်ကိုသားသမီးလေးတွေရှေ့ရေးပြောဆိုအော်လက်နက်ချင်းပစ္စည်းချင်းလည်းမတူတော့ကြတော့ကိုသမီးလေးရှေ့တယ်ဆွဲသွားလဲကိုကလိုက်လို့ရှင်ကိုနောက်တစ်ဆက်ပဲအသက်တစ်ခုထပ်ပါမှာဆိုတော့အဲ့အလေးတွေနဲ့ပဲနေရတော့တာပဲ
ရွှေပြောင်နေထိုင်ရသူတွေဟာတောင်ကြချောင်းရီကိုချိုးတောထွက်ဟင်းသီးဟင်းရွက်တွေချက်ပြုတ်စားတော့လာတာငါးလနီးပါးရှိပြီဖြစ်ပါတယ်အကာမရှိရဲ့နွားဆောင်တဲထဲမှာနေရသလိုကျမကြီးအပေါ့ပါသွားဖို့အင်တာလည်းမရှိဘူးလို့ဆိုပါရယ်တိုက်ပွဲတွေခဏခဏဖြစ်ပွားနေတယ်ကဏီမျိုးနယ်ချင်းတွင်းမြစ်အရှိတ်ကံကရွာတူရွာမှာနေထိုင်တဲ့ဦးဝင်းကလည်းတောထဲမှာရှောင်ပုံးနေရတာကာလကြာလာတာနဲ့အမျှခက်ခဲလာတယ်လို့ဆိုပါရယ်သူက
ကျွန်တော်ကိုဗစ်တုန်းကလည်းကျွန်တော်ကားရပါရယ်ဟိုမထွက်ရဘူးလေမထွက်ရတော့ဆန်းလိုက်ဆန်းလို့စီလို့တော့ပြတ်တာပေါ့ဗျာတို့လက်ရှိမှာတော့အဲမှာတော့ဒီလိုတော့ဆောက်တော့ daily ဒီဆောက်ထားတာလေးတွေကြည့်ရမယ်တချို့ကကျတော့ကျွန်တော်တစ်ပင်ရိတ်မှာငုပါလေးနေဆွဲပြီးနေရတာပေါ့ဗျာဟုတ်မညဆိုရင်ပြင်လာလို့မဟုတ်ပါဘူးဗျာမညဆိုခိုင်းနေရတာပဲဟိုတချို့တော့တိတိကျလည်းမလုံးလူကလည်းအများတော့အဲ့လိုမရဘူးပေါ့ကျွန်တော်မျိုးကြီးဆိုရင်ခလီနေထလာဟိုလောက်ပဲရှိသေးတယ်ဆယ်ရက်လောက်ပဲရှိသေးတယ်ခလီဆိုတော့ခလီနည်းနည်းနဲ့ဆိုပူဆိုတော့ပေါ့ကျွန်တော်တို့ဒီမှာဟိုရှင်လို့ပါလို့တိုးထဲမှာဆိုရှင်လို့ပါလို့ကြောက်ရတယ်လေဒီတော့ဒီကျွန်တော်ကမိုးကတားကောင်းတာလေခုဆိုညညနေ့ညရှိပြီဆက်ရွာဆိုတော့တားအေးအောက်ကလည်းအဆိုးနေတာပေါ့ဗျာဆန္ဒရှိတာလေထောက်ပံ့နိုင်ရကြင်တာပေါ့ဗျာ
ကဘာကူလာသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UN OCHA ရဲ့ထုတ်ပြန်ချက်အရစကိုင်းတိုင်းဒေသကြီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေဟာစိန်ခေါ်မှုများစွာရှိနေတယ်လို့ဆိုပါတယ်စကိုင်းတိုင်းအတွင်းမှာစက်တင်ဘာလ4ရက်နေ့ကအိုးအိမ်ဆွန့်ခွာထွက်ပြေးရသူခံမှန်းကျစ်4000ခွဲဟာလည်းမူလနေထိုင်ရာကိုပြန်လည်ရောက်ရှိခဲ့တယ်လို့ရေးသားထားပါတယ်။လူသားချင်းစာနာမှုလုပ်ငန်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဟာနေရွှေ့ပြောင်းလာသူတွေကိုအကူအညီနဲ့အကာအကွယ်ပေးရဖို့ပေးရဖို့ကြိုးစားနေပြီးတွားလာရင်းနဲ့အခြားစိန်ခေါ်မှုတွေကြောင့်အကူအညီပေးရအစီအစဉ်ကိုခက်ခက်ခဲခဲဆောင်ရွက်နေရတယ်လို့ဖော်ပြထားပါတယ်။စစ်ဘေးရှောင်စီရင်ကိုကောက်ခံတာမျိုးမရှိတဲ့အတွက်စကိုင်းတိုင်းအတွင်းကစစ်ဘေးရှောင်ဥယျာဉ်ဘယ်လောက်ရှိလဲဆိုတာတော့မသိရပါဘူး။စကိုင်းတိုင်းလိုပဲတိုက်ပွဲတွေကြောင့်ချင်း၊ကချင်း၊ကယား၊ကရင်၊မွန်နဲ့တနင်္သာရီတိုင်းဒေသကြီးကလူဦးရေ2,000,000ကျော်ဟာလဲအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ UN OCHA ရဲ့စည်းရုံးအရသိရပါဗျ။စစ်ရှောင်ထောက်ပံ့ရေးလုပ်နေသူတို့နဲ့ဒို့အတန်ကစကားပြောပြခဲ့ပါဗျ
။စစ်ဘေးရှောင်ကိုတူရင်လည်းပဲမလူရင်မလူတဲ့အချိန်မှာဖမ်းဆီးခံရတဲ့အနေနဲ့လည်းရှိရတယ်။လူရှင်ရောအမှုခံတဲ့သူဆိုတော့ဒီတနည်းအားဖြင့်တနည်းအားကျွန်တော်တို့ပစ္စည်းတွေဆယ်တဲ့နေရာအချို့ကားတွေကမတင်ကျင်ကြတာတွေရှိတယ်ပေါ့ဒါစပေးရှောင်းနေအတွက်ပစ္စည်းတွေဆိုတော့အကယ်၍များဒီပစ္စည်းတွေကိုမိသွားခဲ့ရင်တွေ့သွားခဲ့ရင်ပစ္စည်းတွေသွားခဲ့ရင်ဖမ်းခရမှာလားပေါ့အဲ့လိုမျိုးတွေလည်းစိုးရင်စိတ်ကြီးနေတယ်အဲ့လိုဖြစ်နေကြတာပေါ့ဒီစပေးရှောင်းအတွက်အဓိကကစေဝါးပေါ့ဗျာဥမာစေဝါးကဒီဖြားတာနာတယ်ခလေးတွေဟိုတွင်ပေါ့ပြားလို့နာလို့စီးပွားလေးတွေကုညီပေးပါအောင်ပေါ့ဒီလိုမျိုးကုညီကြောင်းနဲ့ပေါ့ဒ နေ့ကူညီတောင်းတာကို၃၄ရက်နေကအကူအညီပေးနေတာမျိုးလို့ရှိတယ်။အလုံးစလုံးသူတို့ကလမ်းမပိတ်ပြီးတော့မှအဲ့လိုမျိုးစစ်တမ်းစီးတာတွေအဲ့ဒါသေးပါအတွင်းယူဆောင်သွားတာမျိုးတွေပစ္စည်းတွေယူဆောင်သွားနေရှိတဲ့အတွက်ကြောင့်လို့နောက်လေးကြံ့ကြံ့လာတော့အဲ့လိုမျိုးတွေရှိတယ်။ကိုတော့အင်တာနက်လိုင်းကဆက်သွယ်တာရှိရတယ်လေ။ခုကအင်တာနက်လိုင်းမှာဒိုးတွေတော့ဒီလိုမျိုးဒိုးရမှာဒီလိုမျိုးဖြစ်နေရဲအကူအညီပေးပါအောင်ဆိုတော့မလွယ်ဘူးတဲ့ပေါ့ပါဒီလိုမျိုးအင်တာနက်လိုင်းဖြစ်လိုက်တဲ့အတွက်ကြောင့်မို့လို့အကူအညီပေးနိုင်ဖို့ဆိုတော့သူတို့ရဲ့တိကျကံရွာလေးတွေပေါ့ဗျာအဲ့လိုအချက်တွေကမသိတော့အဲ့ဒါလည်းတော်တော်ခက်ခဲတဲ့အနေထားစိန်ခေါ်မှုပဲ
လက်ရှိအချိန်မှာတော့စက်ကောင်စီနဲ့စီရေးတင်းမဒေတာ25ခုကိုအင်တာနက်လိုင်းဖြတ်တောက်ချပြီးအဲ့ဒီအထဲမှာစကိုင်းတိုင်းဒေတာကြီးကရင်းမပင်အရာတော့ကနီပလဲရေဦးတစဲဘူးတလင်တို့ပါဝင်ပါတယ်စစ်ပေရှောင်းနေတဲ့မှာအင်ကိုပြန်လိုက်တော်ရဲပြေပုံလိုက်မလုတ်ချင်တော့တာကြောင့်ပြည်သူအောင်ပွဲရတဲ့အချိန်တော်ရဲပဲနေမယ်လို့ဆုံးဖြတ်လိုက်သူတွေလည်းရှိပါတယ်စကိုင်းကနေရဆွန့်ခွာနေရသူမိခင်တဦးဖြစ်တဲ့ဒေါ်သင်းသင်းကတော့တင်းငင်အေဂျင့်နဲ့အချိန်အမြန်ဆုံးရောက်စေချင်နေပါတယ်
လူများရွာတွေလည်းအလိုမျိုးရေးချင်းကြီးရဆာစိတ်မချဘူးလို့ကြားတော့ကြားတော့အဲ့ဒါအဲ့လိုမျိုးဆိုတော့ပြီးစေချင်လာပြီးရွာလေးကဟိုကတော့တဲ့နေလက်ဆာနေဆိုတော့ပြန်နေလို့ကအဆင်မပြေသေးဘူးဆိုတော့နေတာကတော့ပြန်နေချင်လာပြီးပါငင်းချင်းချင်းချင်းဖြစ်စေချင်လာပြီ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကပြောလင်းပါတယ်လုံခြုံရေးချင်းတွေကြောင့်ဆောင်းမတွင်ပါဝင်သူတွေရဲ့အမိကိုပြောင်းလဲအသုံးပြုထားပါတယ်ဒိုတန်အတန်းနှဲ့အစီအစဉ်ကိုဒိုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးပူညီထားပြီး Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်ဒိုတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒိုအသံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတခါတော့စနေညသကပိုင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှမြန်မာပြည်ကပြောင်းရွှေ့အခြေချသူတွေတော်တော်များများလုတ်ကိုင်းတဲ့ဆူရှီလုပ်ငန်းဟာအကျိုးအမြတ်များများရသလိုတစ်ဖက်ကလည်းရင်ဆိုင်ရတဲ့အခက်အခဲတွေရှိတယ်လို့အောင်မြင်နေတဲ့ဆူရှီလုပ်ငန်းရှင်တဦးကပြောပါတယ်။ဆူရှီလုပ်ငန်းတစ်ခုကိုဥဆောင်လုတ်ကိုင်းနေသူချင်းတိုင်းသားကျင်းလမ်းခုတ်ကိုမိုင်းအင်ဂျင်နိုင်ကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါရှင
့်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ရှင့်အခုဒီအမေရိကန်ပြည်ထောင်စုတန်နစီပြည်နယ်မှာဟိုပြီးခဲ့တဲ့သတင်းပတ်ကဒီဆူရှီလုပ်ငန်းလုပ်ကင်နေတဲ့ချင်းတိုင်းသားတဦးကနေပြီးတော့သူလုပ်တဲ့ဒီ food market ပေါ့နော်အဲ့ဒီဆိုင်မှာသူကနေပြီးတော့ဒီဟိုပါတော့ပြစ်ခတ်မှုဖြစ်ခဲ့တယ်ပေါ့လေအဲ့ဒီမှာသူအဲ့ဒီဝန်ထမ်းတွေကိုလည်းသူပြစ်ခဲ့တယ်လို့အဲ့ဒီမှာတယောက်တည်တယ်နောက်တော်တော်ဟိုပါတော့ဟိုတချို့တွေလည်းထင်ရရကြတယ်ပေါ့နော်နောက်သူကိုယ်တိုင်ကကြတော့သူ့ကိုယ်သူပြစ်တတ်သွားတယ်ပေါ့လေသူဆိုတော့ဒီလိုဖြစ်ရကကိုကုတို့လိုဒီဆူရှီလုပ်ငန်းလုပ်ကင်နေတဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒီမြန်မာနဲ့တိုင်းရင်းသားတွေပေါ့လေအဲ့ဒါတွေရဲ့ဒီဆူရှီလုပ်ငန်းကိုဘလို့ရိုက်ခတ်မှုတွေရှိလဲရှင်နောက်ဆက်တွဲအနေနဲ့
ဟုတ်ကဲ့အဲဒါနဲ့ပတ်သက်ပြီးမှကျွန်တော်ပြမအူဆုံးအနေနဲ့ပေါ့နော်ဒီတင်းနစီမှာပြေရှုံးသွားခဲ့တဲ့ကျွန်တော်တို့ညီလေးပေါ့နော်အာကိုအိုက်ထန်းနဲ့ပတ်သက်ပြီးမှဟောသူဒီလူမျိုးဖြစ်သွားတာကိုကျွန်တော်အနေနဲ့အဲပြန်ပြီးမှကြားရတဲ့ချိန်မှာเนาะတွေ့ရတဲ့ချိန်မှာသတင်းတွေကနေပြန်ပြီးတွေ့ရတဲ့ချိန်မှာကျွန်တော်ကလုံးဝအဲစိတ်မကောင်းဘူးအယံဝမ်းနေတယ်အဲပြီးတော့သူ့ရဲ့ကြံရည်တဲ့မိသားစုတွေနဲ့အတူထပ်တူထပ်မြဝမ်းနေတယ်ဆိုတဲ့စကားကိုကျွန်တော်ပြောချင်တယ်ပြီးတော့သူနဲ့အတူပဲအဲဒီအဲ food market မှာသူတို့အဲ pick up မှုမှာတည်ဆုံသွားတဲ့အဲသူတယောက်ရဲ့သူ့ရဲ့မိသားစုရဲ့တိခိုက်တိုင်ရရသွားတဲ့အဲသူတယောက်ချင်းစီတိုင်းအတွက်လည်းကျွန်တော်မကောင်းဘူးသူတို့မိသားစုတဲ့ဆိုင်အတီးတီးနဲ့သူကျွန်တော်အတူကိုကပေါ့နော်ထပ်တူထပ်မြခံစားရတယ်ဆိုတဲ့အကြောင်းကျွန်တော်ပရမအုပ်စာပြောလို့တယ်နောက်ပြီးတော့ခုနအမအင်ဂျင်နိုင်မေးသွားတဲ့အဲပြောသွားတဲ့အတိုင်းပဲပေါ့နော်ဒီလူဖြစ်တဲ့ case ကနေပြီးမှကျွန်တော်တို့မြန်မာအဲဆူရှီအဲဈေးကွက်အစီးပွားရေးတစ်ခုမှကျွန်တော်တို့ကတော်တော်များများထိခိုက်သွားနိုင်တဲ့အခြေအနေတွေလည်းရှိနိုင်တယ်ခရရိုက်သွားနိုင်တဲ့အခြေအနေတွေလည်းရှိတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးမှကျွန်တော်တို့ပြောရမယ်ဆိုရင်တော့ဟိုသူ့ရဲ့အရင်မြစ်ဒီလိုဖြစ်ရတဲ့အကြောင်းကြီးအရင်မြစ်ကိုကျွန်တော်တို့ကကျွန်တော်တို့ဒီဆူရှိအဲဆီပွိုင်းလောကအမှာဝင်နေတဲ့သူတွေကအတိတ်ကကျွန်တော်တို့အဖြေရှာဖို့တော့လိုအမယ်လို့ကျွန်တော် မျောလင်းတယ်ပေါ့နော
်ဒီဖြစ်ရတဲ့ပတ်သက်လို့ဆူရှီလောကမှာပြောနေကြတဲ့တိတ်တစ်ခုကလည်းခွဲခြားမှုပေါ့နော်ခွဲခြားဆက်ဆံခံရတယ်ဆိုတော့ဆိုတော့အဲ့လိုအမြင်နေတဲ့အဲရှိနေတဲ့ခါကြတော့ဒီအားနဲ့ပတ်သက်လို့ကိုခုရဲ့အမြင်ရောဘယ်လိုရှိလဲရှင
်ကျွန်တော်ရဲ့ဆူရှီတွေ့ကြုံဖက်တန်းလာခဲ့တဲ့ကိုနှစ်တာကာလအတွင်းပေါ့နော်အခုလက်ရှိကျွန်တော်အမေရိကန်နေရောက်တဲ့အချိန်ကစပြီးမှကျွန်တော်တို့ကမိသားစုရှိပွားရေးဆူရှီလုပ်ငန်းတစ်ခုအနေနဲ့ franchise ယူထားတာကိုကျွန်တော်အကိုကပထမဦးဆုံးဒီဆူရှီ franchise လုပ်ငန်းကိုသူကလည်းစလုပ်ခဲ့တယ်နယူးယောက်မှာပေါ့နော်အဲ့လိုနဲ့ကျွန်တော်တို့လည်းကျွန်တော်လည်းဒီကျွန်တော်အကိုအားဖြင့်သူ့ရဲ့ဆိုင်မှာကျွန်တော်တို့မိသားစုလုပ်ငန်းအနေနဲ့ကျွန်တော်လည်းလုပ်သွားလုပ်ခဲ့တယ်ပေါ့နော်လုပ်လာရင်းကနေမှကျွန်တော်ကိုယ်ရှင်ရှင်ကျွန်တော်ကဆူရှီလုပ်တဲ့လုပ်တက်တန်းကကျွန်တော်ရဲ့တက်တန်းကဟို6နှစ်ဖြစ်နေပြီလက်ရှိကျွန်တော်ကတော့ဆူရှီ hashtag အနေနဲ့ကျွန်တော်ဒီထိုးစာအော်ကလာဟိုမာမှာကျွန်တော်လုပ်နေတယ် Tokyo Garden ပေါ့နော်ကျွန်တော်ဆိုင်ကအဲ့မှာကျွန်တော် hashtag အနေနဲ့ကျွန်တော်လုပ်နေတယ်ဆိုတော့ကျွန်တော်ဖြစ်တန်းလာတဲ့ဒီအတွက်ကျွန်တော်ပြောမှဆိုရင်ခုနကပြဿနာကြီးကဒီ food market မှာရှိတဲ့ franchise ယူတဲ့ contractor ဒီနဲ့ပတ်သက်ပြီးမှဖြစ်တဲ့ပြဿနာအဲ့ဒါမှာကျွန်တော်တို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဆော့ဆော့ပြောရတော့ဆော့ဆော့ကပြောသွားတယ်လို့ပဲဒီ food market မှာကျွန်တော်တို့ကရောက်လာပြီဆိုတော့အဲ food market ကနေကျွန်တော်တို့ food market အောက်မှာကျွန်တော်တို့ကရှိလာလဲဆိုတော့ကျွန်တော်တို့က daily department ဆိုတာရှိတယ်ဆိုတော့ကျွန်တော်တို့စားသုံးကုန်လုပ်ငန်းနဲ့ပတ်သက်သမျှအားလုံးက daily ရဲ့အောက်မှာရှိတယ်ဆိုတော့ daily အောက်မှာရှိတဲ့တော့ daily ဒီမှာရှိတဲ့ daily manager တွေ supervisor တွေနောက် cook မှာ cook ထူးဆိုတာရှိတယ်အဲ့ဒါလေးတွေကနေအဲ့ဒီဟာတွေကတစ်စီပစီကျွန်တော်တို့ကိုသူကအဲဗာလဲဆိုတော့အဲဗာလဲဆိုတော့ကျွန်တော်ကိုသူကနေမှာဗာလာအဲထိမ့်ချုပ်ထားတာဗောနော်ကျွန်တော်တို့ကိုသူကနေမှာအဲစီမံကွက်ကဲထားတာဗောနော်စီမံကွက်ကဲနေတာဗောဆိုတော့အဲ့ဒီမှာဗာဖြစ်လာလဲဆိုတော့ကျွန်တော်ရဲ့တွေ့ကြုံရအဲကျွန်တော်တို့မိသားစုကဒီဆူရှိလုပ်ငန်းထဲမှာလဲကျွန်တော်လှုပ်လာတဲ့အဲတခြားကျွန်တော်တွေ့ကြုံရတာကသူတို့ဒီ daily manager တွေကနေ daily manager ပဲဖြစ်ဖြစ်သူတို့ရဲ့အဲရှပ်ဒီကုတ်ဝမ်းတွေကပဲဖြစ်ဖြစ်ကျွန်တော်တို့ကိုအမြဲတမ်းအဲစောင့်ကြည့်နေတယ်ဆိုတော့သူတို့ကတော့သူတို့ရဲ့ policy အတိုင်းပေါ့သူတို့လည်းဝန်ထမ်းနေပဲဒါပေမဲ့ဝန်ထမ်းနေဆိုမဲ့သူတို့ကခုနကျွန်တော်ပြောရလို့ used to ဖြစ်နေတဲ့ချိန်မှာဒါကို system လို့တဲ့ချိန်မှာကျွန်တော်တို့ကလည်းဒါကိုရင်ဆိုင်ရတာပဲအဲရင်ဆိုင်ရတော့ okay ကျွန်တော်တို့ဒီမှာပြဿနာပါလဲဆိုတော့ခွန်တယောက်နဲ့တယောက် relationship social relationship တော့ခေါ်တယ်လို့ပြီးရင် communicate ပေါ့နော်သူတို့နဲ့ကျွန်တော်တို့ communicate လုပ်တဲ့နေရာမှာဘာလို့လဲဆိုတော့ကျွန်တော်အနေနဲ့ကျွန်တော်ဒါကိုကျွန်တော်တို့ဘယ်လိုရင်ဆိုင်လဲကျွန်တော်ဘယ်လိုဖြေရှင်းလဲဆိုတော့ okay အဲဒါလေးတွေကိုဒီလိုလုပ်ပေးပါနော်လို့ပြောလို့ဆိုရင် okay ကျွန်တော်လုပ်ပါမယ်တကယ်လို့များကျွန်တော်မလုပ်နိုင်ခဲ့ဘူးသူတို့မလုပ်နိုင်ခဲ့တာသူတို့တွေ့လို့ရှင်တယ် okay ကျွန်တော်တို့ရဲ့အားနဲ့ချက်ကြောင့်ဒီလိုဖြစ်သွားတဲ့အတွက်ဒီအတွက်ကျွန်တော်အကောင်းဆုံးစူးစမ်းပါမယ်ကျွန်တော်တို့အလို့သမားအစ်စ်ဒီကျွန်တော်ခေါ်ထားတဲ့ Suzuki Chef ဒီ Helper တွေကလည်းတို့အစ်စ်တွေဆိုတော့တို့နားမလည်သေးတဲ့ချိန်မှလေးတွေဒီလိုမျိုးလေးတွေဖြစ်သွားတဲ့အတွေ့ကျွန်တော်တို့တောင်းပန်ပါတယ် apologize လုပ်ဖို့ဆိုတဲ့ဟာကိုပေါ့နော်ကျွန်တော်တို့ကကျွန်တော်ဆိုင်ပဲဒီ market ထဲမှာရှိတဲ့ Suzuki franchise ယူထားတဲ့ဆိုင်လေးကကျွန်တော်ဆိုင်ပဲကျွန်တော်ဟာပဲတို့ကဘာကြောင့်ကျွန်တော်တို့ကိုရှာရှည်ရတယ်လဲကျွန်တော်တို့အုပ်ချုပ်နေရတယ်လဲဆိုတဲ့ကျွန်တော်တို့ကဒီ concept ချက်ကြီးကရှိလာတယ်ပေါ့နော်ခုနသူတို့ချက်မှတ်ထားတဲ့အရာနဲ့ကျွန်တော်တို့ကသွားပြီးကြီးတဲ့ချိန်မှာသူတို့ကမခံမရနိုင်ဖြစ်သွားတာပေါ့နော်ခံပြင်းတယ်ဒေါတာထွက်တယ်ပြင်တိမ်ငယ်စိတ်တွေလည်းရှိလာတယ်ဟိုအော်တိုမက်တစ်ဝင်လာကျွန်တော်တို့လည်းဝင်လာတတ်တယ်ကျွန်တော်တို့အဲ့လိုပြောလာတဲ့ချိန်မှာဒီဆိုင်ကခုဆိုင်ပဲလေကျွန်တော်တို့ဆိုင်ပဲလေဘာကြောင့်ဒီလိုမျိုးကျွန်တော်တို့ကိုအယမ်းကြီးကိုချက်မှတ်နေရတယ်လဲကွန်ပလိန့်တက်နေရတယ်လဲဆိုတဲ့ခံစားချက်တိမ်ငယ်စိတ်ကကျွန်တော်တို့ကအထူးသဖြင့်ကျွန်တော်တို့ဘယ်မှာပြရနေရွှေ့ပြောင်းနေထိုင်လာတဲ့သူကနိုင်ငံတကာနိုင်ငံမှာရောက်လာတဲ့ချိန်မှာအော်တိုပါလဲဆိုအလိုလိုနေဒီတိမ်ငယ်စိတ်ကခံစားတဲ့စိတ်ကကျွန်တော်ဖြစ်လာကြတာပေါ့နော်အချို့တရားတရားအရောက်ဝင်လေ
ဟုတ်ကဲ့အဲ့ဒီမှာတစ်ဖက်မှာကြတော့လေဒီလိုအဲ့လို food market မှာရှိတဲ့ကိုနေတူဝိုင်းရင်ဆိုင်နေရတဲ့ဒီ manager တွေကနေပြီးတော့ကိုယ်တမင်တသက်ဖိအားပေးတာမျိုးဟိုတမင်တသက်လှုပ်တာမျိုးဆိုတဲ့အခြေအနေမျိုးရောကြုံရတာလားရှင
်တမင်တသက်လှုပ်တယ်ဆိုတဲ့သဘောကဆော့ဆော့ကကျွန်တော်ပြောခဲ့တယ်လို့ပဲဒီ food market ခုထဲမှာကျွန်တော်တို့ franchise ယူပြီဆိုတာနဲ့အထူးသဖြင့်ကျွန်တော်တို့ရဲ့ဒီဆူရှီအပစ္စည်းတွေပေါ့နော်ဆူရှီကုန်ကျန်းတွေပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါတွေအားလုံးကကျွန်တော်တို့ကခူလာ ဆိုတာရှိတယ်เนาะအဲ့ဒါကျွန်တော်တို့ကဒီကွန်ပျစီးလေးတွေကိုကျွန်တော်ကတူလောင်ထားတဲ့နေရာရှိတယ်ပေါ့เนาะဒါကူလာပေါ့เนาะနောက်တစ်ခုက mini filter sorry super filter ဆိုတာရှိတယ် super filter ကြတော့ကျွန်တော်တို့ကဒီငါးတွေအဲ့ဒါ casting ငါးစိမ့်တွေတူလောင်တဲ့နေရာတစ်ခုရှိတယ်ဆိုတော့အဲ့ဒီတူလောင်တဲ့နေရာကသူတို့ store ရဲ့ပစ္စည်းတွေရောကျွန်တော်တို့ရဲ့ sushi နဲ့ sushi department ကပစ္စည်းတွေရောအဲ့ဒါမှရှိတယ်အကူလာထဲမှာလည်းအဲ့လိုပဲအတူတကွာတုံးနေကြတာဒီကူလာထဲမှာနေတနေရာထဲမှာအဲ့ဒါမှတော့သူတို့ဖွဲထားတာသူ rap လေးတွေရှိတယ်သူတို့ rap လေးတွေရှိတယ်ပေါ့နော်အဲ့ဒါလေး compartment လေးတွေရှိတယ်ဆိုတော့အဲ့မှာထားတာဒါပေမဲ့အဲ့ဒီမှာသူတို့ကနေမှသူတို့လူတွေလည်းအဲ့ဒီက cook 1 cook 2 chef တွေလေးတွေ manager တွေလည်းအဲ့ထဲမှာဟိုထက်သွားလာပြီးမှသူတို့ပစ္စည်းတွေကိုယူချရင်းနဲ့ကျွန်တော်တို့အထားတူလေးတွေလိုအပ်တာလေးတွေရှိတယ်ပြီးတော့ခါတွေကြာရင်ကျွန်တော်တို့ကပါလဲဆိုတော့ date လေးတွေလွန်သွားတာလည်းလက်ရှိတတ်တယ်ဆိုတော့ကျွန်တော်တို့ food safety နဲ့ပတ်သက်ပြီးမှကျွန်တော်တို့ကသတ်မှတ်ထားတဲ့သူတို့ date လေးတွေရှိတယ်ပေါ့နော်အဲ့ဒါသူတို့ရဲ့အဲ့ဒီ date လေးတွေကိုလည်းကျွန်တော်တို့ကလွန်သွားတာတည်းလည်းရှိတယ်ဒါကျွန်တော်တို့ကိုယ်တိုင်ခံစားခဲ့ရတာကျွန်တော်ပြောတဲ့ sushi တက်ကို sushi ရောင်းအားတက်ဖို့အတွက် sushi ဘူးထွက်ဖို့အတွက်ကိုကျွန်တော်အာရုံစိုက်တဲ့ချိန်မှာကျွန်တော်တို့ကဒီဖက်ကဒီ food safety နဲ့ပတ်သက်ပြီးမှဒီအားနည်းချက်လေးတွေရှိတယ်သူတို့လည်းဒါကိုသွားတွေ့တယ်ဆိုတော့ကျွန်တော်တို့ကသွားတွေ့တဲ့ချိန်မှာသူတို့ကတော့တွေ့ရင်ကျွန်တော်တို့ဒီလိုမှလုပ်ဖို့အတွက်ကျွန်တော်တို့အတဏ္ဍာသူတို့ပြောနေမှာပဲကျွန်တော်ဒါလေးဒီမှာကျွန်တော်တို့ကနည်းနည်းလေးကျွန်တော်တို့ဖက်ကလည်းအယူဆိုင်ချင်းချင်းဖို့လိုတယ
်ဆိုတော့အခုဒီ sushi လုပ်ငန်းကိုဝင်ရောက်လုပ်ကင်တာပေါ့နော်အဲ့လိုမျိုး contractor တွေအနေနဲ့လုပ်ကင်တဲ့အခါမှာဒီလုပ်ငန်းခွင်မှာဟိုဒီလိုဟာမျိုးတွေနဲ့ပတ်သက်လာရှင်အကာအကွယ်ပေးနိုင်တဲ့အခြေအနေပေါ့နော်အဲ့ဒါမျိုးရောရှိတာရှင
်အော်ဒီဟာကျွန်တော်တို့ကိုဒီလိုဖြစ်နေတဲ့ပြဿနာကိုကာကွယ်ပေးနိုင်တဲ့ဥပဒေရှိတယ်လမ်းကြောင်းရှိတယ်ဆိုတော့ကျွန်တော်တို့ကနေဘယ်လိုလုပ်လဲဆိုတော့ကျွန်တော်အနေနဲ့ဘယ်လိုမြင်လဲဆိုတော့ဒီ daily manager အဲဒီ food market က store manager ပဲဖြစ်ဖြစ်အဲ daily manager ပဲဖြစ် supervisor ပဲဖြစ် supervisor ပဲဖြစ်ဖြစ်ဒီ cook 1 cook 2တွေပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ကိုသူတို့ကနေ food safety ဥပဒေနဲ့အငည်ကျွန်တော်တို့ကိုတတိပေးလို့ရတယ်စောင့်ကြည့်လို့ရတယ်အပြစ်ပေးလို့ရတယ်အဲ့ဒါကိုဒါကိုလက်ခံနိုင်တယ်ဒါပေမဲ့လက်ခံလို့ရတယ်ဒါကဒါကပြဿနာမရှိဘူးဒါပေမဲ့သူတို့ကနေပြီးမှဒီလူတာထက်ပို့ပြီးမှကာစတမာတွေရှေ့မှာပဲဖြစ်ဖြစ်အဲဈေးဝယ်တဲ့เนาะစားသုံးသူကာစတမာတွေရှေ့မှာပဲဖြစ်ဖြစ်ဒီအဲလူအုပ်ကြားထဲမှာပဲဖြစ်ဖြစ်ကျွန်တော်တို့တယောက်နဲ့တယောက်ဒီလိုမျိုးစကားပြောတဲ့ချိန်မှာသူကကျွန်တော်တို့ကိုပြောမစွင်အဲဟစ်လာငေါ့လာနော်ဒေါ်တပုံထပြီးကျွန်တော်တို့ကိုပြောပိုင်ဖို့မရှိဘူးကျွန်တော်ရဲ့ဂုံတိတ်ခါကိုထိပါမှုနဲ့စော်ကားမှုနဲ့ကျွန်တော်တို့ကပြန်ပြီးမှလော်ဖာနေအခုနေတောင်းပြတရားဆွဲလို့ရတယ်ဆိုင်လို့ရတယ်ပေါ့နော
်ဒီ American ကိုရွှေပြောင်းချေချလာတဲ့မြန်မာတိုင်းသားတော်တော်များများကဒီ sushi လုပ်ငန်းကိုဝင်ရောက်လုပ်ကင်ကြရတယ်လို့လည်းသိရပါတယ်ဆိုတော့ဘာကြောင့် sushi လုပ်ငန်းကိုဝင်လုပ်ကြလဲပေါ့နော်
အခုဒီ sushi အရှိပိုင်လောကကအဲအတက်ပညာဘာနော်ကျောင်းပညာအဲ့လောက်ဟိုမရှိရင်တောင်မှဥပမာနောက်ဆုံးပြောမစမ်းဆယ်တန်းမအောင်တောင်မှသူတို့ကနေဒီမှာဒီ sushi အရှိပိုင်လောကထဲဝင်လို့ရတယ်အဲဘာလို့လဲဆိုတော့သူတို့ကနံပါတ်1ကသူတို့က sushi လေးတက်ရမယ်ဆိုရင်သူတို့ကဝင်လို့ရတယ်ပြီးခုနပြောတဲ့ communicate ဖြစ်တဲ့သူတို့ english ကနည်းနည်းပါးပါးပြောတတ်ရုံနဲ့သူတို့ကလွတ်လို့ရတယ်ပြီးတော့ခုနပြောတဲ့ကျွန်တော် first safety ကိုအဲနားလဲတယ်ဆိုရင်သူတို့ရတယ်ဟုတ်ဆိုအဲ့ဒါနဲ့အဲ့လောက်သူတို့ကအဲ့လောက်လေးနဲ့ရတယ်နားအဲ့လောက်လေးနားလဲရင်သူတို့ရတယ်ဆိုတော့ねသူတို့တွေ့အရင်လွယ်တယ်လေခုနအဲ့လောက်အရှင်းလေးနဲ့သူတို့ကဝင်လာကြတော့သူတစ်ဖက်အဓိကပြောမှဆိုတော့ discipline sushi ချိပွားရေးလောကကအဲကျွန်တော်အပြင်မှာတခြားအလို့တွေလောက်တာတဲ့သူတို့ကဝင်ပို့ရတယ်ဥပမာ sushiစင်တဆိုင်ကိုကျွန်တော်တို့က franchise ယူထားတဲ့စင်တဆိုင်ကိုကျွန်တော်ယူမယ်ဆိုရင်ကျွန်တော်ကတစ်ပတ်မှာကျွန်တော်က4,000လောက်ဝင်နေတဲ့စင်ရှိတယ်ဒါမှမဟုတ်ဟိုအဲ့ဒီတော့ပို့ပြီးမှ1,000စင်ရှိမယ်1,000ခွဲစင်ရှိမယ်တချို့ဆိုရင်3,000ခွဲစင်တွေလည်းရှိတယ်ဆိုတော့ဒါကြီးကဒါတစ်ပတ်ဝင်ွေနော်တစ်ပတ်ဝင်မှာကို4,000ကနေ3,000လောက်ကိုဝင်နေတဲ့ဝင်ွေဆိုတော့ဒါကသူတို့အတွက် sushi လေးတတ်မယ်ခုနအင်္ဂလိပ်ကနေလည်းပပပြောတတ်မယ် food safetyအဲ့ကိုအနေအချင်းနားလေတော့ပေါက်မယ်ဆိုရင်သူကလွတ်တက်လွတ်လို့ရတယ်ဆိုတော့အဲ့လောက်ထိလွယ်တဲ့လုပ်ငန်းထက်တဲ့လုပ်ငန်းကမရှိတလောက်ဖြစ်တယ်ဆိုတော့အများများရဖို့ပဲအာယုံဆိုင်မိတဲ့အချိန်မှာခုနပြောတဲ့ဥမာ sushi ဆိုင်တဆိုင်ကသူ့ရဲ့ရောင်းအားက1,000လောက်ပေါက်နေတဲ့ဆိုင်1,000လောက်ရောင်းအားကောင်းနေတဲ့ဆိုင်ကို manpower sushi ေဘာမှအလုပ်လုပ်မဲ့ဆူရှိလိမ့်မဲ့ဆူရှိရှက်တွေရဲ့ helper တွေရဲ့ဆူရှိကျွန်တော်တို့ဆူရှိလောကဒီမှာတော့ကျွန်တော်ဘယ်လိုခေါ်လဲဆိုတော့ဆူရှိလိတ်သားလို့ခေါ်တယ်ပေါ့နော်အဲ့လိုသုံးကြတယ်ပေါ့နော်ဒီမှာဆူရှိလိတ်သားတွေနဲ့ဆူရှိအလုပ်လုပ်တဲ့သူတွေအနေနဲ့ကျွန်တော်တို့ကဒီအယောက်ကို5ယောက်လောက်ဟိုကကုမ္ပဏီကလည်းသတ်မှတ်ထားပါတယ်အဲ့တော့5ယောက်လောက် manpower ဖြည့်ဖို့လုပ်ပေးပါလို့သူတို့လည်းကျွန်တော်တို့အကြောင်းကြားတယ်အားနှစ်ချက်ရှိတော့ရှိပါတော့ဆိုတော့ကျွန်တော်တို့ဒီ manpower ဖြည့်ခဲ့မယ်ဆိုရင်ကျွန်တော်တို့ကစူရှိလိတ်တဲ့ကွာလေခုနတန်ရှင်းပိုင်းလုပ်တဲ့ကွာလုပ်နေခုနပြောတဲ့သူတို့ကအဲ့ဒီကျွန်တော်တို့ဒီစူရှိနဲ့ပတ်သက်ပြီးမှစူရှိအဲ chef line နဲ့ပတ်သက်ပြီးမှကျွန်တော်လုပ်ရမယ့်အားလေးတွေရှိတယ်အဲ့ဒါတွေ date တွေကိုကျွန်တော်တို့ကသတ်မှတ်ထားတဲ့ date တွေကိုကျွန်တော်တို့ပြင်ဆင်ပေးဖို့အတွက်နောက်တယောက်ထားမယ်လို့ဒီမှာတယောက်ထားမယ်တန်ရှင်းရေးတွေထားမယ်ထမင်းချက်တဲ့လူထားမယ်ဆိုတော့ကျွန်တော် main power တွေကိုဖြည့်ဖြည့်ရှိရှိကျွန်တော်တို့ကကောင်းကောင်းမွန်မွန်ခွဲခံမသားထားနိုင်မယ်ဆိုရင်ခေါ်ယူထားနိုင်မယ်ဆိုရင်ဒီပြဿနာကလည်းတော်တော်များများအရှင်ပြေ
အခုလိုမျိုး American တီထောင်စုမှာဒီမြန်မာတိုင်းရင်းသားတွေဝင်ရောက်လုပ်ကိုင်နေတဲ့ဒီ sushi စီးပွားရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုတိုင်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေเนาะနောက်ပြီးကျမတို့မေးတဲ့မေးခွန်းတွေကိုအချိန်ပေးပြီးတော့ဖြေဆိုပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်အဲကျွန်တော်အနေနဲ့လည်းမအင်ဂျင်နိုင်ကိုကျေးဇူးများတင်ပါတယ်
မင်းရဲ့နိုင်ဆွေးနွေးတင်ဆက်တဲ့စနေညသကပိုင်းကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုညဆယ်နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် VOA ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ
။အခြေတော်ရှောင်းနိုင်ငံများအဖွဲ့အာဆီယံကခန့်ထားတဲ့မြန်မာအရေးအထူးတန်တမန်နဲ့အထင်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံဖို့ဖြစ်နိုင်ခြင်းမရှိတဲ့သဘောမျိုးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုပြောပါတယ်။အမှုရင်ဆိုင်နေရသူတွေနဲ့တွေ့ဆုံရေးခွင့်ပြုဖို့ကခက်ပါလိမ့်မယ်လို့ဗိုလ်ချုပ်စော်မင်းထွန်းက AFP ကိုကြားသာပတိနေမှာပြောခဲ့တာပါ။ရယဝင်အဖွဲ့အစည်းတွေနဲ့တိုးခွင့်ပေးပါမယ်လို့လည်းဆိုပေမဲ့အထူးသတ္တမန်ကိုဘယ်တော့မြန်မာနိုင်ငံလာခွင့်ပြုမယ်ဆိုတာနဲ့ပတ်သက်ပြီးအသေးစိတ်မပြောပါဘူးစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နေ့ကနေစက်တင်ဘာလ29ရက်နေ့ထိဆိုရင်ဒလန်လို့ဆွဆွဲပြီးအသက်ခံရသူအရေအတွက်406ယောက်ရှိပြီးဒဏ်ရာရသူ285ယောက်ရှိတယ်လို့စစ်ကောင်စီကဒီကနေ့ထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ချက်မူရင်းထဲမှာတော့ဒလန်အပြစ်မဲ့ပြည်သူလို့ဖော်ပြထားပါတယ်မြို့နယ်105မြို့နယ်မှာရဲစခန်း116ခု၊ရဲကင်း46ခု၊ရုံး28ခုနဲ့အဆောက်အဦး58လုံးပျက်စီးခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါဗျ။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးလူပေါင်း2,400,000နီးပါးနေအိုးအိမ်စွန့်ထွက်ပြေးနေရပြီးတော့လူသားစာနာမှုဆိုင်ရာကပ်ဘေးစိုက်နေပြီလို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။ဖေဖော်ဝါရီလအာဏာသိမ်းပြီးစစ်ပွဲပြစ်ပခတွေပိုဆိုးလာတာကြောင့်မကွေးစကိုင်းနောက်ချင်းပြည်နယ်၊ကယားပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူမှုဒုက္ခရောက်ထပြေးနေရတာအကူအညီတွေပို့ပြီးလိုအပ်တာတဲ့အခြေအနေတွေရှိနေပြီလို့ကုလသမဂ္ဂလူသားစာနာမှုအကူအညီပေးအဖွဲ့ကမနေ့ကထုတ်ပြန်တာပါအကူအညီပေးမဲ့အဖွဲ့တွေတော့ခင်မရတာကြောင့်တကယ်လူအရေးအတွက်အတိအကျရဖို့တော့ခက်တယ်လို့ပြောပါတယ်မြန်မာနိုင်ငံမှာလူငယ်နဲ့ဆယ်လီနာကြီးအတွင်းကိုဗစ် -19 ရောဂါအတွဲဓာတ်ခွဲနမူနာပေါင်း2190ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ1348ယောက်တွေ့ခဲ့ပြီးသေဆုံးသူ46ဦးရှိတယ်လို့စစ်ကောင်စီကျမရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျမရေးလူသားတွေနဲ့ပရိုက်တက်ကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတဲ့ပုံများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ရိုဟင်ဂျာကောင်းဆောင်မိုဟစ်ဦးလာကိုတပ်ဖြတ်ခဲ့သူတွေကိုအပူဒီပြင်းစုံစမ်းအရေးယူသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကကတိပြုလိုက်ပါတယ်ခင်ဗျာ
။စနေညပိုင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့ supply ဆိုင်ရာအတန်လွင် engineer တွေကတော့ National Khali နဲ့ John Walker ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line kilometer 31 32 51နဲ့ line kilometer 190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်တော်ရှင်တွေအားလုံးဘေးအန္တရာယ်အတွက်ကင်းဝေးပြီးတော့လိုရာဖမ်းနိုင်ကိုအမြန်ဆုံးရှောက်လန်းနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ကျွန်တော်ရန်နိုင်ပါခင်ဗျာThis program